Welcome to the Voice of America in Burmese.
မင်္ဂလာညမှာတော်တာရှင်များရှင် VOA American တန်ကနေ2022ခုနှစ်ဇွန်လ14ရက်အင်္ဂါညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 32နဲ့58တို့ပြင် line meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညထုတ်လွှင့်ပေးမယ့်မြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်တိုက်ရိုက်ထုတ်လွှင့်ပေးမှာမို့ VOA ရဲ့ website နဲ့ Facebook စာမျက်နှာကနေစောင့်မျှော်ရှုစားနိုင်ကြပါတယ်။ဒီကနေ့ညအတွက်အစီအစဉ်အမှုအဖြစ်ကျွန်မအလီမာကတောင်းအယူတင်ဆက်ပေးသွားမှာပါ
။မင်္ဂလာပါရှင်ကျွန်မဆုမြတ်ပါမှာ။မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေဟာတိတိကျကျဆက်လက်ကြားဆင်းနေတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးမစ္စယားဘာရှလက်ကပြောကြားလိုက်ပါတယ်။စစ်ကောင်စီအနေနဲ့သူတို့အာဏာခိုင်မြဲအောင်လို့ဆက်လုပ်နေတဲ့အတွက်မြန်မာပြည်သူတွေပေးဆက်နေကြရတယ်လို့အမေရိကန်ပြည်ထောင်စုကလည်းပြောကြားလိုက်ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းကစီဗီယာရိုဒေါနက်စ်မြို့ကိုဆက်သွယ်ထားတဲ့နောက်ဆုံးကြံတရားကိုရုရှားတပ်တွေဖျက်ဆီးလိုက်ပြီလို့ယူကရိန်းတောင်ရှိသူတွေကဒီကနေ့အင်္ဂါနေ့မှာပြောကြားပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဥတ္တမောင်တန်းနဲ့အတူတင်ပြပေးပါမရှင်
။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပိပုတ်ချက်တွေနဲ့သတင်းဆောင်ပါတွေကိုတင်ဆက်ပေးသွားမှာပါ။အခုညပိုင်းနားဆင်ရမယ့်အထဲမှာတော့ရခိုင်လက်နက်ကိုင်အေအဖွဲ့အစည်းကိုစစ်ကောင်စီတပ်သားတွေထွက်ပြေးလာတာနဲ့ပတ်သက်ပြီး
အေဘော့ကိုထပ်ပြလာရဲစိုက်ကောင်စီတပ်သားတိဆိုအရေအတွက်ရာနဲ့ရှိပြီးဟိပါတန်းနိုင်သမျှလူသားချင်းစာနာမှုအပေးနဲ့ကျွန်တော်တို့ကူညီပေးနေကြဟိပါတယ
်အေပြောခွင့်ရခိုင်သူခပြောသွားတာပါဒီအကြောင်းအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူဖရူဆိုမျိုးအနီးမှာ၄ရက်ဆက်တိုက်တိုက်ပွဲပြင်းထန်နေတာကက်ဘလူမျိုးနယ်မှာတော့စစ်ကောင်စီတပ်က၆ရက်ဆက်တိုက်ကျေးရွာတွေမီးရှို့နေတာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အင်္ဂါညတိုင်းတင်ဆက်ပေးနေကြအမေရိကန်နိုင်ငံရေးဆောက်တရေဆောင်ပါကဘာတလွားခီးတော့အစီအစဉ်ဆက်ရအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဒါတွေကိုမတင်ဆက်ပေးခင်အခုအရင်ဆုံးတော့ထိန်းတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆူမြတ်မွန်နဲ့ဦးတင်မောင်တန်းတို့ကပြပြပေးပါပါရှင
်မြန်မာနိုင်ငံရဲ့လူခွင့်ရေးခြေနေဟာတိတိတတ်တာဆက်လက်ကြာဆက်နေတယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးမစ္စယားဘာရှလက်ကပြောကြားလိုက်ပါတယ်လူခွင့်ရေးကောင်စီမှမြန်မာနိုင်ငံအခြေအနေကိုဒီကနေ့ဇွန်လ14ရက်နေ့မှာတင်ပြခဲ့တာမှာမဟာမင်းကြီးဘက်ရှလက်ကမြန်မာနိုင်ငံရဲ့အခြေအနေဟာပိုပြီးတော့ဆိုးဝါးလာတယ်လို့ပြောကြားခဲ့ပါတယ
် Still suffering from the devastating consequences of the February 2021 military coup the people of Myanmar remain trapped in a cycle of poverty and displacement human rights violations and abuses
2022ခုနှစ်ဖေဖော်ဝါရီလတည်းကဆက်အနာသိမ်းမှုရဲ့ဆိုးဝါးတဲ့အကျိုးဆက်တွေကိုခံနေကြရတဲ့မြန်မာပြည်သူတွေဟာဆင်းရဲနွမ်းပါမှု၊အိုးအိမ်ဆွန့်ထွက်ပြေးရမှု၊လူခွင့်ရေးချိုးဖောက်ခံရမှု၊တန်တရာတွေကနေမထွက်နိုင်ကြဘူးလို့လူခွင့်ရေးမဟာမင်းကြီးဘက်ရှလက်ကပြောကြားခဲ့တာပါ။အခြားသားတွေကိုလူသားမျိုးနွယ်တို့အပေါ်ကျူးလွန်မှု၊ဆေးရဆွဲမှုစတဲ့ပြစ်မှုတွေလို့ယုံကြည်လက်ခံရလောက်တဲ့စနစ်တကျကြေကြေပြန့်ပြန့်ကျူးလွန်မှုတွေလုပ်နေတာမြင်တွေ့ရတယ်လို့လည်းသူကပြောကြားခဲ့ပါတယ်။လူသားချင်းစာနာစရာအခြေအနေတွေအင်မတန်ဆိုးဝါးနေတာမှ14သန်းလောက်အရေးပေါ်အကူအညီတွေလိုအပ်နေကြောင်းနဲ့ကုလသမဂ္ဂရဲ့စည်းရင်းအရအိုးအိမ်ဆွပြည်တွင်းဒုက္ခတွေဟာသက်တမ်းရှိတယ်လို့လည်းသူကပြောပါတယ်။ဆေးရနာသိမ်းမှုကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးရိုင်းနေတဲ့အခြေအနေကိုလည်းသူကတင်ပြသွားခဲ့ပါတယ်။မြန်မာနိုင်ငံနေရာတော်တော်များများမှာအင်တာနက်လိုင်းတွေဖြတ်တောက်ထားသလိုသတင်းတွေနဲ့လူခွင့်ရေးချိုးဖောက်တဲ့သတင်းမျှဝေသူတွေအပေါ်ဖိနှိပ်နေတဲ့အတွက်ကြောင့်သတင်းရရှိမှုဘိုင်းအင်မတန်ထိခိုက်နေတယ်လို့လည်းလူခွင့်ရေးဆိုင်ရာမဟာမင်းကြီးကပြောပါတယ်။လူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးအနေနဲ့မြန်မာနိုင်ငံမှာဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဆက်လက်စောင့်ကြည့်မှတ်တမ်းတင်နေတယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးမစ္စယားဘက်ရှလက်ကမြန်မာနိုင်ငံအခြေအနေကိုဒီကနေ့တင်ပြပြောကြားခဲ့ပါတယ်ရှင
်။မြန်မာနိုင်ငံမှာအာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီအနေနဲ့ညှိနှိုင်းလှုပ်ရှားဆန္ဒရှိတယ်ဆိုတာသုံးတရားမပြတာတဲ့အပြင်သူတို့အာဏာခိုင်မြဲအောင်ဆက်လုပ်နေတဲ့အတွက်မြန်မာပြည်သူတွေပေးဆက်နေကြရတယ်လို့အမေရိကန်ပြည်ထောင်စုကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံလူခွင့်ရေးအခြေအနေအကြောင်းကုလသမဂ္ဂထွေထွေညီလာခံမှာဂျွန်လ13ရက်တနင်္လာနေ့ကတင်ပြဆွေးနွေးပွဲမှာကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးဆိုင်ရာအမေရိကန်ဒုတိယကိုယ်စားလှယ် Nick Hill ကပြောကြားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံကဒီမိုကရေစီအသွင်ကူးပြောင်းမှုတွေဟာလည်းစစ်အာဏာသိမ်းခဲ့ပြီးတဲ့နောက်လမ်းလွဲသွားခဲ့တယ်လို့သူကပြောပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းခဲ့ပြီးကြတဲ့ကမြန်မာနိုင်ငံမှာဒုက္ခတွေမကြုံရသူဆိုတာမရှိဘူးလို့မြန်မာနိုင်ငံဆိုင်ရာဒီတိန်အထူးကိုယ်စားလှယ်ဖြစ်တဲ့ကုလသမဂ္ဂဆိုင်ရာဒီတိန်သမ္မတ်ကြီးဘာဘရာဝူဒ်ဝတ်ကလည်းကြေညာခဲ့ပါတယ်။ဆီယနာသိမ်းမှုနဲ့ထိန်းလန့်ကြောက်မွက်ဖွယ်ကောင်းတဲ့အကြမ်းဖက်မှုတွေကြောင့်ရိုဟင်ဂျာဒုက္ခသည်တွေအများအပြားမြန်မာနိုင်ငံကိုဘေးကင်းစွာပြန်နိုင်မဲ့လမ်းကြောင်းတွေပိတ်ကုန်တာကိုလည်းအမေရိကန်ဒုတိယကိုယ်စားလှယ်ကထောက်ပြခဲ့ပါတယ်။ ရိုဟင်ဂျာဒုက္ခသည်များပြန်ပို့နိုင်ရေးနိုင်ငံအစည်းအဝေးကိုမြန်မြန်အကောင်အထည်ပေါ်ဖို့ဘင်္ဂလားဒေ့ရှ်ကုလသမဂ္ဂဆိုင်ရာကိုယ်စားလှယ်ရာဘက်ဖာတီမာကတောင်းဆိုသွားခဲ့ပါတယ်။ရေရှည်အဖြစ်ကလုံခြုံစိတ်ချရပြီးရေရှည်တည်တတ်လူကုန်သိက္ခာကိုလေးစားစွာပြန်နိုင်ရေးအပေါ်မှာတည်ပါတယ်လို့သူကဆိုသွားခဲ့ပါတယ်။ဒီနေ့ဂျော်လ73ရက်နေ့မှာရိုဟင်ဂျာတွေအပေါ်ကျူးလွန်ခဲ့တဲ့ပြစ်မှုကိုမေ့စရာမရှိဘဲနှစ်တိုင်းဒီနေ့ကိုအမောင်ကျနေ့အဖြစ်ရိုဟင်ဂျာနဲ့မြန်မာနိုင်ငံမှာရှိတဲ့မွတ်စလင်အသိုက်အဝန်းကကျင်းပခဲ့ကြကြောင်းမြန်မာနိုင်ငံမှာရိုဟင်ဂျာတွေကိုဆက်လက်ညှဉ်းပန်းနှိပ်စက်နေဆဲဖြစ်ကြောင်း Cox's Bazar ဒုက္ခသည်စခန်းမှာရှိတဲ့ရိုဟင်ဂျာလူငယ်အဖွဲ့ထူထောင်သူဦးခမောင်က VOA ကိုပြောပါတယ်ဒုက္ခသည်စခန်းမှာရှိတဲ့လူငယ်တွေကတီရှပ်အမဲကိုဒီနေ့မှဝတ်ဆင်ခဲ့ကြတယ်လို့သိရှိရပါတယ
်ထိုင်းနိုင်ငံကို3ရက်ခီးနဲ့ရောက်နေတဲ့ American ကာကွယ်ရေးဝန်ကြီး Lloyd Austin နဲ့ထိုင်းဝန်ကြီးချုပ်လည်းဖြစ်ကာကွယ်ရေးဝန်ကြီးချုပ်လည်းဖြစ်ကာကွယ်ရေးဝန်ကြီးလည်းဖြစ်တဲ့ Prayut Chan-o-cha တို့ဒီနေ့လနေ့တုန်းကတွေ့ဆုံဆွေးနွေးကြတာမှာမြမအရေးကိုလည်းဆွေးနွေးကြကြပါတယ်။တောင်ကျုပ်ပင်လယ်ကိစ္စနဲ့မြမနိုင်ငံအခြေအနေအပါအဝင်အရှိတောင်အာရှဒေသရင်းကလုံခြုံရေးအခြေအနေတွေအပေါ်နှစ်နိုင်ငံကာကွယ်ရေးဝန်ကြီးတွေအပြန်အလှန်ဆွေးနွေးကြကြတယ်လို့ထိုင်းကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရအဖိုးချုပ်ကြီး Conchip Tatrawanit ရဲ့အပြောကိုကိုးကားပြီးတော့ The Nation သတင်းကဖော်ပြပါတယ်ထိုင်းနဲ့အမေရိကန်ကြားကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာအပြည့်အဝပူးပေါင်းဆောင်ရွက်ချဖို့လည်းသဘောတူခဲ့တယ်လို့ပြောခွင့်ရသူဗိုလ်ချုပ်ကြီးကပြောပါတယ်။မြန်မာနိုင်ငံမှာဖြစ်နေတဲ့စစ်ပွဲတွေကြောင့်ထွက်ပြေးလာကြတဲ့ဒုက္ခသည်တွေကိုနေစရာနဲ့အကူအညီတွေပေးထားတာအပါအဝင်ထိုင်းနိုင်ငံရဲ့ဝင်းချင်မှာဖျက်ပြက်နေတဲ့ပြည်ပခါတွေတက်ရောက်မှုတွေအပေါ်ထိုင်းနိုင်ငံကနိုင်ငံတကာဥပဒေတွေလူသားစာမှုမူတွေနဲ့ကင်ဆယ်တုံ့ပြန်နေပါတယ်လို့လည်းထိုင်းဝန်ကြီးချုပ်ပရာယုတ်ကပြောကြားခဲ့တဲ့အကြောင်းပြောခွင့်ရသူရဲ့အပြောကို The Nation သတင်းစာရဲမှရေးသားထားပါတယ်ရှင်။
အန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9390ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1509ကနေပြန်ထုတ်လွှင့်ပေးနေပါသေးရှင
်ဂျန်လာဆက်လေးရဲ့အင်္ဂါနေ့ညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါသေးရှင်ယူကရိန်းနိုင်ငံအရှေ့ပိုင်းကဆေဗီယာဒေါနက်စ်မြို့ကိုဆက်သွယ်ထားတဲ့နောက်ဆုံးကြံတရားကိုရုရှားတပ်တွေဖျက်ဆီးလိုက်တဲ့အတွက်မြို့ရဲကအရသားတွေကိုကယ်ထုတ်နိုင်မဲ့လမ်းကြောင်းပြတ်သွားပြီလို့ယူကရိန်းတာဝန်ရှိသူတွေကဒီကနေ့အင်္ဂါနေ့မှာပြောကြားလိုက်ပါတယ်။မြို့အလယ်ပိုင်းကိုရုရှားတပ်တွေသိမ်းနိုင်ဖို့ကြိုးစားနေတယ်လို့ယူကရိန်းစစ်တပ်ကလည်းပြောပါတယ်။ရုရှားတပ်တွေအပြင်းထန်တိုက်ခိုက်နေပေမဲ့ယူကရိန်းစစ်တပ်ကရုရှားတပ်တွေရဲ့လက်ကိုမြို့ကျမသွားအောင်လို့ထိန်းထားနိုင်ဆဲဖြစ်တယ်လို့ဆေဗီယာဒေါနက်စ်မြို့တော်ဝန်ကပြောပါတယ်။မြို့ရဲ့80ရာခိုင်နှုန်းနီးပါးလောက်ကိုရုရှားတပ်တွေထိန်းချုပ်ထားပြီးတော့မြို့ရဲက Azot ဓာတုဆက်ရုံအပေါ်အပြင်းထန်ဘုံကျဲတိုက်ခိုက်နေတယ်လို့ Luhansk ဒေသအုပ်ချုပ်ရေးမှူးကတနင်္လာနေ့ကပြောကြားခဲ့ပါတယ်။ဓာတုဆက်ရုံဝင်ထဲမှာအရသား900လောက်ရှိနေသေးပြီးတော့သူတို့ကိုဘေးကင်းရာကယ်ထုတ်နိုင်ဖို့အတွက်ယူကရိန်းစစ်တပ်ကကြိုးစားနေတယ်လို့အုပ်ချုပ်ရေးမှူးကပြောပါတယ်။ Luhansk ဒေသနဲ့ကရဲ့ Donbas ဒေသမှာလည်းတိုက်ပွဲတွေပြင်းထန်နေတာမှဥရောပတိုက်မှာဖြစ်ပွားတဲ့စစ်ပွဲတွေထဲမှာအပြင်းထန်ဆုံးစစ်ပွဲတစ်ခုအဖြစ်နဲ့သမိုင်းတင်မှာတည်ကြတယ်လို့သမ္မတဗလာဒီမီယာဇယ်လန်စကီကပြောကြားခဲ့ပါတယ်။ရုရှားတပ်တွေကိုခုခံတိုက်နိုင်ဖို့အတွက်မိတ်ဖက်နိုင်ငံတွေအနေနဲ့ခင်မီလက်နက်ကြီးတွေယူကရိန်းကိုပို့ပေးကြဖို့အတွက်ကိုလည်းသမ္မတဇယ်လန်စကီကထပ်ပြီးတော့တောင်းဆိုပါရဲ့ရှင်
။အမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့နှစ်ဇန်နဝါရီလ6ရက်လွတ်တော်စီးနင်းခံမှုအပေါ်စုံစမ်းစစ်ဆေးတဲ့ကြားတာပွဲကိုမနေ့ကဆက်လက်ကျင်းပပြီးရှစ်နှစ်ကျော်ဟောင်းဝီလျံဘားကဗီဒီယိုကနေသက်သေထွက်ဆိုခဲ့ပါတယ်။2020ရွေးကောက်ပွဲမှာလိန်ခါးနဲ့ဆိုပြီးတပ်ရာဟောင်းထရမ့်ရဲ့ဆွဆွဲချက်တွေကအခြေအမြစ်မရှိဘူးဆိုတာသူနဲ့တခြားနိုင်ငံရဲ့ယာတုတွေမှာခန့်ထားခံရတဲ့တာဝန်ရှိသူတချို့ကထရမ့်ကိုထပ်ခါတလဲပြောခဲ့တယ်လို့ရှေ့တိကျုံဟောင်းဘားကထွက်ဆိုသွားခဲ့ပါတယ်။2020ရွေးကောက်ပွဲမှာသူရှုံးခဲ့ကြောင်းလဲမစ္စတာထရမ့်ကိုပြောဆိုခဲ့တယ်လို့ဝီလျံဘားကထွက်ဆိုပါတယ်။တပ်ရာဟောင်းထရမ့်မှာဒါကိုမခံမရနိုင်ဖြစ်နေခဲ့တဲ့အကြောင်းထရမ့်ကတကယ်ချက်လက်တွေကိုစိတ်ဝင်စားကြောင်းပြခဲ့တာလည်းဘာမှမရှိကြောင်းမစ္စတာဘားကပြောပါတယ်။ရွေးကောက်ပွဲမှာသူရှုံးသွားတာရှင်းပါတယ်။ဒီရွေးကောက်ပွဲကိုပယ်ဖြတ်နိုင်လောက်အောင်ခိုင်မာတဲ့အထောက်အထားကတုံ့ညပါပဲလို့ဝီလျံဘားကထွက်ဆိုသွားခဲ့ပါတယ်။ထရမ့်ရဲ့အဲ့ဒီတော့ကမဲဆွယ်စီယူရေးအဖွဲ့မန်နေဂျာဘီလ်စတီပီအန်ရဲ့တခြားသူတွေကရွေးကောက်ပွဲညမှာအနိုင်ရရှိကြောင်းမကြေညာဖို့ပြောခဲ့ကြောင်းကြိုတင်မဲတွေကိုရေးတွဲရသေးပဲအဲ့ဒီမဲတွေဟာပြန်ပြတ်ဘိုင်ဒန်ကိုပေးတာများကြောင်းပြောခဲ့တယ်လို့Bill Stephen ကအစောပိုင်းကစစ်ခံခဲ့ပါတယ်။ဒါပေမဲ့ Trump ကသူ့ရှိနေ Rudy Giuliani ရဲ့စကားကိုနားထောင်ပြီးသူ့နိုင်ငံကြောင်းကြီးညာခဲ့တာပါ။လက်ရှိမဲရီအတွက်ပုံစနစ်ဟာ American ပြည်သူတွေပေါ်နေညာမှုသာဖြစ်တယ်လို့ Trump ကပြောခဲ့ပါတယ်။ William Barr ကသမ္မတဟောင်း George W. Bush လက်ထက်မှာရောသမ္မတဟောင်း Donald Trump လက်ထက်မှာပါရှင်းနေကြုံဖြစ်တာဝန်ယူခဲ့သူပါ။
ကမ္ဘောဒီးယားနိုင်ငံမှာတော့ထင်ရှားတဲ့ရှင်းနေတဲ့အပအဝင်အစိုးရကိုစန့်ကျင်သူ60လောက်ကိုတရားရုံးတစ်ခုကထောက်နှံတွေချမှတ်ခဲ့ပါတယ်။အမေရိကန်နိုင်ငံသားကမ္ဘောဒီးယားလူမျိုးလူခွင့်ရေးဆောင်ရွက်နေသူရှင်းနေတီယရီဆန်းအပအဝင်ဖျက်သိမ်းခံရတဲ့ဒီအမျိုးသားကယ်ဆယ်ရေး CNRP ပါတီနဲ့ဆက်နွယ်နေသူတရားကျော်ကိုနိုင်ငံတော်ပုံကံမှုလှုံ့ဆော်မှုလို့နဲ့တရားစွဲခဲ့တာပါ။ရှင်းနေတီယရီဆန်းကိုထောက်နှံ6နှစ်ချခဲ့ပါတယ်။ထောက်နှံ5နှစ်ကနေ7နှစ်အထိဒီကနေ့ချမှတ်ခံရသူ60ထဲမှရှင်းနေဆန်းပါဝင်ပြီးတော့ဒီပြစ်ဒဏ်ကိုဘလို့မှလက်မခံနိုင်မယ့်အယူခံဝင်မယ်လို့သူရဲ့ရှင်းနေကပြောပါတယ်။အခုလိုတိုက်ခန့်အများပြားကိုတရားစွဲတာဟာနိုင်ငံရေးအရလုပ်တာလို့အမေရိကန်ပြည်ထောင်စုနဲ့လူခွင့်ရေးဖွဲ့တွေကဝေဖန်ပြစ်တင်ခဲ့ကြပါတယ်။စီရင်ချက်မချခင်တရားရုံးကိုလာတဲ့ရှင်းနေ theory ဆန်းကလွတ်လပ်မှုကိုကိုးစားပြုတဲ့ liberty ရုပ်ထုကြီးလို့ပုံစံမျိုးဝစ်ဆင်လာခဲ့တာပါ။စီရင်ချက်ချခဲ့ပြီးတဲ့နောက်သူ့ကိုရဲချုပ်ကားပေါ်တင်သွားချိန်မှာသူ့ကိုထောက်ခံသူတွေနဲ့ရဲတွေရုံးရင်ဆန်ခတ်ဖြစ်ခဲ့ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်းများစွာကကမ္ဘောဒီးယားနိုင်ငံမှာဝန်ကြီးချုပ်ဟွန်ဆိုင်အပေါ်ဝေဖန်ဆန့်ကျင်သူတွေဖိနှိပ်ခံနေရတဲ့အပေါ်မှာနိုင်ငံတကာကထပ်ပြီးတော့စိုးရိမ်စရာဖြစ်လာနေပါတယ်။ဝန်ကြီးချုပ်ကတော့အတိုက်အခံတွေကိုဖိနှိပ်တာမဟုတ်ဘူးလို့ညင်းဆိုနေပါတယ်ရှင်။
ဗနာရေးချက်တဲ့နဲ့အတူလောင်စာစီလည်းပြတ်လတ်လာတာကြောင့်အစိုးရဝန်ထမ်းတွေတပတ်၄ရက်ပဲအလုပ်လုပ်ဖို့သီရိလင်္ကာအစိုးရအဖွဲ့ကအင်္ဂါနေ့ကကြေညာလိုက်ပါတယ်။သီရိလင်္ကာနိုင်ငံမှာအစိုးရဝန်ထမ်းတသန်းလောက်ရှိပြီးနိုင်ငံခြားခွေပြတ်လတ်လာတာကြောင့်လောင်စာစီအစားအသောက်နဲ့စေဝါဆိုင်ရာတင်သွင်းကုန်တွေအတွက်ငွေချေဖို့အခက်ကြုံနေရတာပါ။ဓာတ်ဆီဆိုင်တွေမှာလူတွေကတန်းစီနေကြရပြီးလျှက်စစ်ပြတ်တောက်တာကလည်းလချီရှိခဲ့ပါပြီ။တောက်ကြနေတိုင်းကိုနောက်၃လအထိရုံးပိတ်ရအဖြစ်သတ်မှတ်ဖို့အဆိုပြုချက်ကိုတနင်္လာနေ့နောက်ပိုင်းကအစိုးရအဖွဲ့ကစုံဖြတ်အတည်ပြုပေးခဲ့တာပါမျိုးလင့်ထားတဲ့အတိုင်းစားနပ်ဥက္ကဋ္ဌပြတ်လတ်တာကိုတနည်းအားရမှဖြစ်ရှင်းနိုင်ဖို့ဓမ္မမုတ်ကိုယ့်အိမ်ဝန်းထဲမှာစိုက်ပျိုးနိုင်ကြဖို့အစိုးရဝန်ထမ်းတွေကိုအလုပ်လုပ်ရက်တရက်ပိတ်ပေးတာတင့်လျော်ကြောင်းပြည်ချိုင်းဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်ဒီလိလင်္ကာနိုင်ငံရဲ့ငွေကြေးစင်းနှုန်းကကျလာပြီးကုန်စင်းနှုန်းတွေက58ရာခိုင်နှုန်းထိမြင့်တက်သွားခဲ့ပါတယ်
နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ဦးတင်မောင်တန်းတို့ကပြောပြပေးခဲ့တာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပြပုချက်တွေနဲ့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါအရင်ဆုံးတော့ရခိုင်ရန်ကုန်ကသတင်းပြပုချက်တစ်ခုဖြစ်တဲ့ရခိုင်လက်နက်ကိုင်အေးအဖွဲ့စီကိုစစ်ကောင်စီတပ်သားတွေထွက်ပြေးခဲ့တဲ့သတင်းဆက်ပြောပြပေးပါမယ်အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ဆက်ဆံရေးကောင်းမွန်နေတဲ့ရခိုင်လက်နက်ကိုင်အေးအဖွဲ့စီကိုစစ်ကောင်စီတပ်သားတွေထွက်ပြေးလာတာယာနဲ့ချီရှိနေတယ်လို့အေးဘက်ကပြောပါတယ်စစ်ကောင်စီဖိတ်ခေါ်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုအေဘက်ကညင်းဆူခဲ့တဲ့နောက်ပိုင်းစစ်ကောင်စီနဲ့အေအဖွဲ့တို့စစ်ရေးတင်းမာနေပြီးထိတ်တိုက်တွေ့မှုတွေလည်းရှိနေတာပါအခုလိုစစ်ကောင်စီနဲ့အေအဖွဲ့ရဲ့ထိတ်တိုက်တွေ့မှုတွေကိုကြားခံတွေကဝင်ရောက်ဆွေးနွေးနေပေမဲ့ဆွေးနွေးလို့မရတဲ့အခြေအနေရှိနေတယ်လို့ဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအေအဖွဲ့ပြောခွင့်ရကပြောဆိုသွားခဲ့ပါတယ်ဒီအကြောင်းပြေစုံကိုရန်ကုန်ကလာတဲ့တဲ့ကိုငင်းညာပြောပြပေးပါရှင
်စစ်ကောင်စီနဲ့စစ်ရေးတင်းမာနေတဲ့ရခိုင်လက်နက်ကိုင်အေအဖွဲ့စီကိုစစ်ကောင်စီတပ်သားတွေထွက်ပြေးလာတာယာနဲ့ချီရှိနေပြီးထွက်ပြေးလာသူတွေကိုကူညီစောင့်ရှောက်ပေးထားတယ်လို့ရခိုင်လက်နက်ကိုင်အဖွဲ့ AA ပြောခွင့်ရခိုင်တုခကဒီနေ့လုပ်တဲ့အွန်လိုင်းသတင်းစာရှင်းလင်းပွဲမှာပြောပါတယ
်ကျွန်တော်တို့ AA ဘော့ကိုထွက်ပြေးလာရဲစစ်ကောင်စီတပ်သားတွေဆိုအရေအတွက်ရာနဲ့ရှိပြီးခင်ပါတယ်သူကရန်လူတွေကိုကျွန်တော်တို့တန်းနိုင်သမျှလူသားချင်းစာနာမှုအပေးနဲ့ကျွန်တော်တို့ကူညီပေးနေဆိုခင်ပါတယ်ဟုတ်ကဲ့အတိအကျလူတွေအတွက်အတိအကျကိုတော့ကျွန်တော်တို့ဟိုထောက်ပြဖို့မရှိပါရေကလေးတို့ဟိုရက်ပိုင်ကျွန်တော်တို့ဒီဖက်ပြလာတဲ့အဲလူတိကိုကျွန်တော်တို့ဘာလို့ရောင်းလာရေဆိုပြီးတော့ကျွန်တော်တို့ကဟိုအတန်းနိုင်ဆုံးအကောင်းဆုံးကူညီဆိုတဲ့နရာချထားပြီးဆိုတဲ့ရက်ပိုင်ဆိုတဲ့ကိုကျွန်တော်တို့ဘက်ကလောက်ဆောင်ပြီးနေတယ်ဆိုတော့ကိုကျွန်တော်အနေနဲ့ဖိတ်ကြလို့ပါတယ
်ရခိုင်လက်နက်ကိုင်အေအဖွဲ့နဲ့မြန်မာစစ်ကောင်စီဘက်ကအကြမ်းဖက်အဖွဲ့ဖြစ်ကြီးညာထားတဲ့မြူသားညညွေးအစိုးရအဖွဲ့ NUG တို့ပြီးခဲ့တဲ့မေလအတွင်းအွန်လိုင်းကနေတွေ့ဆုံခဲ့ကြပြီးမြန်မာနိုင်ငံရဲ့အချက်တဲတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြတယ်လို့ AA ဘက်ကပြောဆိုထားတာရှိပါတယ်။လက်ရှိမှာလည်း NUG နဲ့ကောင်းမွန်တဲ့ဆက်ဆံရေးရှိနေတယ်လို့ AA အဖွဲ့ပြောခွင့်ရခိုင်တုခကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ
်။ဆိုကဲ NUG နဲ့ဆက်ဆံရတဲ့အခင်တွေကတော့ခါမဆိုးပါ။ဆိုကဲကျွန်တော်တို့ကဟိုဇာတူနဲ့မဆိုးဒီရန်သူတဲ့ကျွန်တော်တို့မိုက်ဆွေဝတာပို့ပြီးကလိုလာပါတယ်ဆိုကဲဒေါ်လာရေးဆန်တွေဆိုကဲကျွန်တော်တို့ဒီဟိုတိုင်းပြည်တိဆောက်ချက်တွေ relation နဲ့ကျွန်တော်တို့လောက်ဆော့ဖက်ကြီးကတော့နဲ့ဟိုမိုက်ဆွေကြီးအများကြီးနှီးလိုးလို့စေအခေနေမှာမဆိုကျွန်တော်တို့ကတော့ဒီမြန်မာပြည်မှာကျွန်တော်တို့ဒီကိုဒီအမျိုးသားလွန်တော်ရေးအတွက်တိုက်ပွဲဝင်ငတ်တွေ အဖွဲ့ DD အဖွဲ့ CD အလုံးနဲ့ရက်ထဲမှာနေပြီးခုနပြောရတဲ့ NUG PDF D အပါဝင်ပါသူကအလုံးကိုကျွန်တော်တို့ကနေပြီးခဲ့မိုက်ဆွေအဖိုင်းနဲ့ပဲကျွန်တော်တို့ဟိုဆက်ဆံနေကြဖိတ်ပါတယ
်ဒါအပြင်လက်ရှိမြေပြင်မှာလှုပ်ဆောင်နေတာနဲ့စစ်ကောင်စီဘက်ကပြောဆိုမှုတွေမညီတာကြောင့်အေးအဖွဲ့အနေနဲ့စစ်ကောင်စီကဖိတ်ခေါ်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုတက်ဖို့ညှင်းဆိုခဲ့တာလည်းဖြစ်ပါတယ်အဲ့ဒီနောက်ပိုင်းမှာတော့ရခိုင်ပြည်နယ်ကနေရာတချို့နဲ့ချင်းပြည်နယ်ပလောဝမြို့နယ်မှာစစ်ကောင်စီနဲ့အေအေတပ်ဖွဲ့အကြတိုက်ပွဲတွေဖြစ်ပွားခဲ့တာရှိတယ်လို့အေအေဘက်ကပြောပါရယ်လက်ရှိမှာလည်းရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အေအေအဖွဲ့အကြစီရေးတင်းမာနေတယ်လို့ထိတ်တိုက်တွေးမှုတွေနဲ့ပတ်သက်ပြီးဂျားကန်တွေကနေတဆင့်ဆွေးနွေးနေပေမဲ့ဆွေးနွေးလို့မရတဲ့အခြေအနေမှာရှိတယ်လို့အေအေအဖွဲ့ပြောခွင့်ရခိုင်သူခကသတင်းစာရှင်းလင်းပွဲမှာထည့်သွင်းပြောဆိုခဲ့ပါရယ
်စီရေးရတဲ့ထိုက်တိုက်တွေးဆိုအဓိကတော့ဟဲ့လို့ပြောရပါဘူးဟိုရေကလေးတော့ကျွန်တော်တို့ရဲ့ဒီကိစ္စတိကိုဂရခန္တိကနေတဆက်ဟောနှိမ့်နိုင်ရင်တော်ဒီတို့ကဟိမ့်ပါတယ်ဟောရေကလေးတော့အာကျွန်တော်တို့ဒီဖိုးပါလောက်အောင်တို့ခါဟိုခရီးမရောက်လို့ဆိုလိုရပါသူကနှိမ့်နိုင်လို့မရတယ်အခေနေဟိမ့်နေလို့ကံပြန်လို့ပြောလို့ရပါတယ
်စီရေးတင်းမာနေတဲ့ရခိုင်ပြည်နယ်မှာမြေမြုပ်မိုင်းနေမကြခဏပောက်ကွဲမှုတွေကြောင့်ဒေသခံတွေတေဆုံးထိခိုက်ဒဏ်ရာရတာတွေလည်းရှိနေပါတယ်ဒီကနေ့မနက်ပိုင်းကမြေပုံမြို့နယ်စဉ္င်းစစ်ဘေးဒုက္ခသည်စခန်းကဒုက္ခသည်နှစ်ဦးတောင်ပေါ်ကိုညှစ်ချိုးဖို့တွားရောက်တာမှာမိုင်းပေါက်ကွဲတာကြောင့်တဦးသေးဆုံးပြီးတဦးဒဏ်ရာရခဲ့ပါတယ်။လက်ရှိအနေအထားမှာလည်းရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အေအေတပ်ဖွဲ့အကြားစီရေးတင်းမာနေတာကြောင့်စစ်ကောင်စီဘက်ကလည်းအင်အားဖြည့်တင်းတာတွေလှုပ်ဆောင်နေသလိုလုံခြုံရေးတင်းကျပ်စစ်ဆေးတာတွေလည်းလုပ်နေပါတယ်။ဒါအပြင်စစ်ကောင်စီဘက်ကလည်းအေအေတပ်ဖွဲ့ဝင်တွေအပါအဝင်အေအေအဖွဲ့နဲ့ဆက်ဆက်သူတွေကိုဖမ်းဆီးမှုတွေရှိနေသလိုအေအဖွဲ့ဘက်ကလည်းစစ်ကောင်စီတပ်သားတွေကိုဖမ်းဆီးထားတာရှိတယ်လို့အေအဘက်ကပြောပါတယ်ခင်ဗျာ
။ကိုငိမ့်ချက်ပြပြပေးခဲ့တဲ့အေအဖွဲ့စီကိုစစ်ကောင်စီတပ်သားရာနေစီထွက်ပြေးခဲ့တဲ့တဲ့မှာအခုဆက်ပြီးကြားပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုလည်းကြည့်ကြအောင်ပါ။ကြားပြည်နယ်ဖရူဇိုမြို့နယ်ထဲမှာစစ်ကောင်စီတပ်တွေအများအလုံးရင်းနဲ့စစ်ကြောင်းစင်စည်ရေးလှုပ်ရှားမှုကြောင့်ကရင်နီဒေသကာကွယ်ရေးပူးပေါင်းတပ်တွေနဲ့ဂျွန်လ10ရက်နေ့ကစပြီးဒီနေ့အထိ4ရက်ဆက်တိုက်တိုက်ပွဲပြင်းထန်နေပါတယ်။ဒေသခံတွေလည်းအိုးပြစ်အိမ်ပြစ်ဘေးလွတ်ရာကိုပြေးရှောင်နေကြရပြီးအနေဆင်းရဲအစာဆင်းရဲနဲ့အခက်အခဲဖြစ်နေကြသလိုစစ်ပေးဒုက္ခသည်တွေကြောင့်ဝမ်းရောဂါလည်းခံစားနေကြရပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့ဒီသတင်းကိုမတ်စုမုံကပြပြပေးပါမယ်ရှင
်။စည်ရေးတင်းမာမှုတွေဖြစ်နေတဲ့ကယားပြည်နယ်ဖရူဇိုမြို့နယ်အနီးဘောလခဲဒီမော့ဆိုဖရူဇိုစတဲ့လမ်းမကြီးတစ်လျှောက်ပြီးခဲ့တဲ့ဂျွန်လ9ရက်နေ့ကနေစပြီးတော့စစ်ကောင်စီတပ်တွေကအင်အားအလုံးရင်းနဲ့စစ်ကြောင်းဆင်လာနေပါတယ်။ဒီလိုမျိုးစစ်ကောင်စီဘက်ကစီးရဲလှုပ်ရှားတာကြောင့်ဖရူဇိုမြို့နယ်ဒေါ်ငေးခူကျေးရွာနဲ့ထီးပေါ်ဆိုကျေးရွာတွေဘက်မှလည်းဂျွန်လ10ရက်နေ့ကနေဒီကနေ့ဂျွန်လ14ရက်နေ့အထိ4ရက်ဆက်တိုက်ကရင်နီဒေသကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေနဲ့တိုက်ပွဲတွေပြင်းထန်နေတယ်လို့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ပြန်ကြားရေးတာဝန်ခံက VOA ကိုအခုလိုပြောပြပါဗျ
။ဖြစ်ပေတဲ့ဝါချစ်တာကတော့ဒီဂျွန်လ10ရက်နေ့လောက်မှာဆက်ဖြစ်တယ်ပေါ့နော်။ဒီဆူဆူမြို့နယ်ထဲကထီးပေါ်ဆိုရဲဒေါ်ညခုကျေးရွာမှာဖြစ်တာဖြစ်ပါတယ်။အခုချိန်ထိလည်းအဲ့မှာစစ်ကောင်စီတပ်တွေကစစ်ကြောင်းတွေအလုံးကြီးနဲ့ထိုးလာတော့ရှိသေးတယ်ပေါ့နော်။ဆိုတော့အဲ့မှာ festival တိုက်ပွဲတွေအရောဖြစ်နေကြောင်းပဲပေါ့နော်။စစ်ကောင်စီတပ်ကအဓိကတော့ဒီလော်ကောပရီမော့ဆိုဆူဆူဘောလကက်ဖာကအဲ့ဒီလမ်းမကြီးပေါ့နော်။ဒီတောင်စုလမ်းမကြီးလို့ပြောရမှာအဲ့ဒီလမ်းမကြီးကိုသူတို့ကတော့ဖင်းချုပ်ခြင်းနဲ့ပုံစံမျိုးပေါ့နော်
။ဒီတိုက်ပွဲအတွင်းမှာတော့စစ်ကောင်စီတပ်ဖက်က10ဦးထက်မနည်းသေဆုံးပြီးလက်နက်ငယ်၈လက်နဲ့ကယံပစ္စည်းတွေတင်စီရမိတယ်လို့ KNDF ကပြောပါတယ်။ဒီဖရူโซဘက်ကလက်တလောတိုက်ပွဲနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်ကြေညာတာမရှိသေးပါဘူး။ဒီမော့ဆိုဒေသခံစစ်ဆောင်တဦးကတော့စစ်ကောင်စီတပ်တွေဟာတိုက်ပွဲမဖြစ်တဲ့အချိန်တွေမှာလည်းလက်နက်ကြီးတွေနဲ့အဆက်မပြတ်ဦးတည်ရမရှိရှောက်ပစ်ခတ်နေတယ်လို့ပြောပါတယ်။ဒါကြောင့်ဒေသခံတွေကနေရက်ကိုမပြန်နိုင်ကြဘဲပြေးလွှားနေကြရပြီးအနေဆင်းရဲအစားဆင်းရဲနဲ့ဒုက္ခမျိုးစုံနဲ့ကြုံတွေ့နေရတယ်လို့ VOA ကိုအခုလိုပြောပါတယ်။
အခုတိုင်ဝမ်မဖြစ်ပဲလည်းပြင်လာပဲလေတိုင်ဝမ်ဖြစ်တယ်သူတို့ကဆမန်ပြီးတော့ဒီတရားရှိတဲ့နေရာဆိုဆမန်ဆိုရှောက်ထုတ်လာဟိုပြင်မရဘူးလေမှကျွန်တော်တို့ကစစ်ဆောင်လူတွေပြင်မရဆိုတာကပြန်ဖို့လည်းသူတို့ခွင့်မပေးတော့ဘူးသူရင်သူတို့ကတစ်ခုလုံးပဲပုံလို့နောက်တော့မိုင်းနေရှိတယ်နော်အခုလိုဆိုကြရတော့ကျွန်တော်တို့ဆောင်းနေရင်းနဲ့ပုံဆွဲဖို့ဈေးပြီးတော့အခက်အခဲရှိတယ်ဘာလို့ဆိုတော့ကျွန်တော်တို့ကရှုပ်ဆိုရင်းမိသားစုတွေကရှိပြောင်းလာရေးချရဲကောထောက်ပံ့တဲ့လူတွေနေပါပြီမရှိတော့နေပါဘူးနော်
ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်ဒီမော့ဆိုဖရူဇိုနဲ့ဖဲခုံမြို့နယ်တွေဘက်အခုရက်ပိုင်းအတွင်းမှာတိုက်ပွဲတွေကမကြာမကြာဖြစ်ပွားနေတာပါဒါကြောင့်လဲထောင်ထဲချီတဲ့စစ်ပြေးရှောင်ပြည်သူတွေဟာ ဘေးလွတ်ရာကျေးရွာတွေနဲ့ပတ်ဝန်းကျင်မြို့နယ်တွေဘက်ကိုထွက်ပြေးတင်ဆောင်နေကြရပါတယ်။ဒီမော့ဆိုနဲ့ဖရူဆိုဘက်ကစစ်ပြေးဆောင်တွေဟာမိုးပြဲမြို့နယ်ဘက်ကိုတင်ဆောင်လာသူတွေလည်းရှိပါတယ်။လက်တလုံးမှာတော့စစ်ပြေးဒုက္ခသည်တွေကြားဝင်းရောကခံစားရသူတွေတော်တော်များများရှိနေပါတယ်။သူတို့အတွက်စားရေးတောင်ရေးနောက်ချင်းောင်းတဲ့အမိုးကားတွေအလွန်အမင်းလိုအပ်နေတယ်လို့မိုးပြဲစစ်ဆောင်ကူညီနေသူတဦးကပြောပါတယ်
။ဒီမိုးပြဲစစ်ဆောင်ကတော့ဒီအခြေပကံတချို့ရှိနေတော့ဟုတ်ဒီဒီမော့ဆိုဖက်ချန်လူလည်းတချို့ရှိမယ်ဖက်ခေါင်ကလည်းတချို့ဝင်လာတာရှိပါတယ်အဲလူဦးရေကတော့ဟိုတာ1400ဝန်းကျင်လောက်ရှိဖြစ်သွားပြီခုကဒီမိုးရတီဆိုတော့ဒီအဲ1 tier 1 story နဲ့ကြုံတွေ့နေရတာပေါ့နော်ဘလူး1 tier 1 story နောက်လူကြီး1 tier 1 story နောက်ပြီးအဲမိုးကဒီရဲ့ပိုင်းတွင်မိုးတွေကဆက်တိုက်ကောင်းနေတော့ဒီအမိုးကာတွေလည်းလိုအပ်တာတွေလည်းအများများနေရပေါ့နော်
စီပြေဒုက္ခသည်တွေအတွက်အလူရှင်တွေကမရှိသလောက်နှဲပါနေပါတယ်။ဒါကြောင့်ဆေးဝါးနဲ့စားရည်တောင်ရည်တွေအပြင်တခြားလိုအပ်တဲ့ပစ္စည်းတွေမှလည်းအခက်အခဲတွေဖြစ်နေရတယ်လို့စီပြေဒုက္ခသည်တွေနဲ့ဆစ်ဆောင်တွေကိုအကူအညီပေးနေသူတွေကပြောနေကြပါတယ်ရှင်။
ရပြည်နယ်ဘက်ကနောက်ဆုံးရတိုက်ပွဲအခြေအနေမဆုမုံပြောပြပေးခဲ့တာပါတဆက်သေးပါပဲစကိုင်းတိုင်းကံဘလူးဘက်မှာလည်းစစ်ကောင်စီတပ်တွေနယ်မြေရှင်းလင်းရေးတွေလုပ်နေပြီးကျေးရွာတွေလည်းမိရှုခံနေရပါတယ်ဒီသတင်းပြောပြပေးပါမယ်ကံဘလူးမြို့နယ်မြောက်ချမ်း6000ပို့တိုက်နယ်ဒေသကကျေးရွာတွေကိုစစ်ကောင်စီတပ်တွေကဂျွန်လ5ရက်နေ့ကနေစပြီးနယ်မြေရှင်းလင်းရေးတွေလုပ်ပြီးကျေးရွာတွေကိုမိရှုခဲ့ကြတယ်လို့ဒေသခံတွေကပြောပါတယ်ဂျွန်လ5ရက်နေ့ကနေ10ရက်နေ့အထိ6ရက်အတွင်းကျေးရွာ9ရွာကိုမိရှုခဲ့ပြီးအင်ဂျင်900နီးပါးနဲ့စံစဘာတင်သိန်းနဲ့ကြီးဆုံရှုံခဲ့ကြရတယ်လို့ဒေသခံတွေကပြောပါတယ်။ဝက်လက်မြို့နယ်မှာလည်းဂျွန်လ12ရက်တနင်္ဂနွေနေ့ကရှိန်မကားရွာရဲစခန်းကိုပြည်သူ့ကာကွယ်ရေးအဖွဲ့တွေကဝင်ရောက်တိုက်ခတ်ခဲ့ကြပေမဲ့စစ်ကောင်စီဘက်ကရဟတ်ရင်3ပစ်ခတ်တာကြောင့်နောက်ဆုတ်ခဲ့ရတယ်လို့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းကိုမတ်ဤတန်စင်ပြောပြပေးပါရှင်
။ကမ်းမြူမြို့နယ်မြောက်ချမ်း6000ပို့ကြီးရွာမှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်စခန်းတစ်ခုကိုဂျွန်လ3ရက်နေ့ကပြည်သူ့ကာကွယ်ရေးတပ်တွေကတိုက်ခိုက်တာမှာစစ်ကောင်စီတပ်တွေက MI-35 ရဟတ်ရင်နဲ့လာရောက်ပစ်ခတ်ခဲ့တယ်လို့နောက်ထပ်ရဟတ်ရင်20နဲ့စစ်ကောင်စီတပ်သားတွေလာပို့ပြီးတော့အင်အားထပ်ဖြည့်တာကြောင့်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနောက်ပြန်ဆုတ်ခဲ့ရတယ်ဆိုပြီးတော့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တယောက်ကပြောပါတယ်။စစ်အင်အားထပ်ဖြည့်ပြီးတော့6000ပို့ကြီးရွာမှာစခန်းချနေတဲ့တပ်တွေဟာ6000ပို့တိုက်နယ်အတွင်းကကြီးရွာတွေကိုတရွာဝင်တရွာထွက်နေမြင်ရှင်လေးလုပ်ပြီးတော့ကြီးရွာတွေကိုမိရှုခဲ့တယ်ဆိုပြီးတော့ဒေသခံတွေကပြောပါတယ်။ငါးရက်နေ့မှာကိုင်းမကြီးရွာကိုစတင်မိရှုပြီးတော့6ရက်နေ့မှာနှောကုန်းရွာ၊ရှော်ပြူကုန်းရွာ၊ကျွန်းကုန်းရွာတို့ကိုမိရှုခဲ့ပြီးတော့10ရက်နေ့မှာတော့အစောချောင်းရွာနဲ့အလဲကန်ရွာတို့ကိုမိရှုခဲ့ပါတယ်။လွင်ကြီးရွာဘက်ကိုလက်နေကြီးနဲ့ပြစ်ခတ်တာကြောင့်အသက်80ကျော်အရွယ်အဖိုးအိုတယောက်ပြင်းပြင်းထန်ထန်ထိခိုက်ဒဏ်ရာရခဲ့လေဆိုပြီးတော့ဒေသခံတွေကပြောပါလေ။ကိုရင်းနေတဲ့ဆယ်ရင်းတွေမှာအောက်တဲကြီးရွာကိုမိရှုခဲ့ပြီးတော့ဂျွန်လ9ရက်နေ့ကနေဆယ်ရင်းတွေအထိ6ရက်အတွင်းမှာကြီးရွာ9ရွာကအင်ဂျင်900နီးပါးနဲ့စံစဘာတင်သိမ်းတဲ့ချီမိရှုခံခဲ့ရတယ်ဆိုပြီးတော့ဒေသခံတွေကပြောပါလေ
။9ရက်နေ့ကနေစပြီးတော့သူတို့မိရှုလာကြဗျာ။အများဆုံးကတော့ကျွန်တော်တို့ဟာဒီကတော့ဆက်ပဇိုက်တို့ဟိုတောင်သူသုံးပစ္စည်းပေါ့ဗျာဟိုထွန်ဆက်လိုဟာမျိုးတွေပေါ့အော်စကားကတော့ကျွန်တော်တို့တော်တော်ခံမလာခဲ့တယ်ဗျာအလဲခုံမာက162ဤမှာတက်စပရိုက်ကို160နဲ့အပြင်ကိုကျွန်တော်တို့164လုံးရှိတဲ့စပရိုက်ကိုတဦးကိုကြာတော့ကျွန်တော်တို့မဲ့1500လောက်ထောင်ပါရဲ့လူရှိတဲ့စကားတင်း1500လောက်ရှိရ
။ကုရောင်ဘူးတိုင်းနယ်ကျေးရွာတခြားနေရွှေရှင်းလင်းရေးလုပ်တဲ့စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေကဂျွန်လ10ရက်နေ့ကစပြီးတော့ထိတွေ့တိုက်ပွဲတွေဖြစ်ခဲ့ပါလေ။စစ်ကောင်စီတပ်တွေဘက်ကလည်းထိခိုက်ကြဆုံးမှုတွေရှိတယ်လို့ပြည်သူ့ကာကွယ်တပ်ဖွဲ့တွေဘက်ကလည်းထိခိုက်ကြဆုံးမှုတချို့ရှိခဲ့တဲ့အကြောင်းဒေသခံပြည်သူ့ကာကွယ်အဖွဲ့ကပြောပါတယ်။ဝက်လက်မြို့နယ်အရှိကျန်းရှင်းမကရွာမှာရှင်းမကရဲစခန်းကိုဒေသခံပြည်သူ့ကာကွယ်တပ်ဖွဲ့တွေနဲ့မဟာမိတ်တပ်ဖွဲ့တွေကဂျွန်လ10ရက်နေ့ကဝင်ရောက်တိုက်ခိုက်ခဲ့ကြပြီးမြဲလေစစ်ကောင်စီတပ်တွေဘက်ကရဟတ်ရင်နဲ့တိုက်ခိုက်မှုတွေကြောင့်ပြန်လည်ဆုတ်ခွာခဲ့ကြရတယ်ဆိုပြီးတော့ဝက်လက်မြို့နယ်အရှိကျန်းရွှေဘိုခရိုင်တရင်စခွန်ကပြင်ကြားရေးတာဝန်ခံကိုနဂါးလေးက VW ကိုပြောပါသည်
ဂျွန်နီနီပြန်လာချိန်မှာကျွန်တော်တို့ဒီနော်အေးဘတ်ဒါဖာဒီဒီကောင်ရဲ့အဖွဲ့အင်းနဲ့ဒီတရင်နေနဲ့ပေါင်းပြီးတော့မှဂျုံနဲ့လိုက်တိုက်ခိုက်တယ်ဂျုံနဲ့တိုက်ခိုက်ရင်ကျွန်တော်တို့ကခွေးသုံးပုံရလိုက်တယ်ဗျအဲ့တော့ကျွန်တော်ဒီဘက်ကတရင်ရှိဖို့ခရိုင်အဲတရင်ဆက်ခုပေါ့နော်တောင်းစီတီအဖွဲ့နဲ့အဲကျွန်တော်တို့တိုက်တာကင်းရွှေဘုခဲတရင်ဆက်ငါတို့ပေါင်းပြီးတော့ဥဆောင်ပြီးတော့မှဒီဘက်ကနေလိုကယ်ဘတ်ကဖိုင်နဲ့ပေါင်းပြီးတော့9နာရီခွဲ၄နာရီလောက်မှတိုက်ပွဲဆက်ပြေတယ်6နာရီ5နာရီ48မိနစ်မှနမခါနေမှ MI-35 တက်လာပြီးတော့6နာရီနဲ့5မိနစ်မှရှင်းမကာ sekarang bapak lelaki dia, dulu mai, penting kalau ni ada aku, amat tadi bapa mama dah nak jinnya, siap dia. Tunggu je ni naik, abah mama tak bila mah.
ไอ้พ่อพี่เจ้าฉันรู้นักกูดูน้ำมาขายเอามาเปลี่ยนเส้นด้วยมาชาวนาอินเดียกูมีเนี่ยมาน้ำมาขายเอาเปลี่ยนเส้นด้วยเลยซีมก้าสแกนเต็งไต่ไปมาซีกังซีประกาศต้องยอมตีส่งไปแล้วปีตุกากรีจะเผยประกาศที่ใกล้เดียร์ยาชิมุเอเนงเนี่ยได้ชี้แจงกูนึกอะไรก็เปลี่ยวอะไรทีนี้มาเราเวลามีเนี่ยเราเชื่อไม่กงจีว่ากูซีกังซีจะดูการเนี่ยมีเส้นไปแล้วมีชูนี่เลยลูกที่ต่างกันเดียวกับเปลี่ยวอะไร แม้คุณอยากหนีมาเลยที่ต่างกันพิจารณาคุยอภัยเวเน่สิ่งสิ่งใดๆที่ดูไต่ไปเนี่ยเงี้ยสิ่งใดๆลูกพิจารณาเลยเสียไปเช่นอันยูจีด้วยจำเป็นเลยด้วยลูกพ่อสิ่งใดๆที่ขันทายได้พิจารณาคุยอภัยพิจารณาด้วยนี่เนี่ยในงานนั้นที่ยังอีเจนยี่เนี่ยที่มุกเป็นสิ่งพึ่งยูยี่ดูคนนั่งนี่สิเม่จำเป็นเลยด้วยกูอยากจำพิจารณาและนั่นอันนั้นพิจารณาอุบลีบ่าวด้วยโน้ตเปลี่ยนเลยหัวเอาจับด้วยสิ่งสิ่งประการเลยเสด็จสุดลูกทบเปลี่ยนนี่ว่
အခုဆက်ပြီးထိုင်းနိုင်ငံဘက်မှထိုင်းလူမျိုးတို့ဦးတေဆုံးမှုနဲ့ပတ်သက်ပြီးမြန်မာပြည်ဖမ်းဆီးခံရတဲ့အကြောင်းပြောပြပေးပါမယ်။ထိုင်းနိုင်ငံစုံကလာပြည်နယ်ဟန်ရိုင်မြို့နယ်မှာဂျွန်လတရက်ကထိုင်းနိုင်ငံသားလျက်စစ်ဝန်ထမ်းတို့ကိုတပ်ပြီးကျူးတုပ်မြေမြုပ်အလောင်းဖြောက်ခံထားရတဲ့အမှုနဲ့ပတ်သက်ပြီးဘန်ကောက်မြန်မာအလုံသမားတန်အရာရှိယုံကထုတ်ပြန်ရမှာအမည်မသိထိုင်းအမျိုးသားတို့ဟာအထောက်ထားမဲ့မြန်မာအမျိုးသမီးတို့ကိုပြန်ပေးဆွဲငွေညစ်တောင်းရာကနေလူသတ်မှုဖြစ်တဲ့အထိရုံးရင်းဆန်ခတ်မှုဖြစ်ပွားခဲ့တဲ့အကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်ပြီးသတင်းရယူခဲ့တဲ့ဟန်ရိုင်မျိုးကရွှေပြောင်းအလုံသမားအခွေရေးကိုရရဲ့တာဝန်ခံကို VOA သတင်းတောက်မအေးမှဆက်သွယ်မြင်းမြန်ထားပါရဲ့ရှင်။
ထိုင်းနိုင်ငံစုံကလာပြည်နယ်ဟိုက်ရိုင်မြို့နယ်ထဲမှာဂျွန်လတရက်နေ့ကထိုင်းနိုင်ငံသားလျှက်စစ်ဝန်ထမ်းတဦးတက်ပြီးကျိုးတုံမြေမြို့အလောင်းဖြောက်ပြက်ခံရတဲ့အမှုနဲ့ပတ်သက်လို့ဘန်ကောက်မြို့မြန်မာလူသမားတန်အရာရှိရုံးကထုတ်ပြန်ခဲ့ရမှာအမိမသိထိုင်းမျိုးသားတဦးဟာမြန်မာမျိုးသမီးတဦးကိုပြန်ပေးဆွဲငွေညစ်တောင်းခံမှုတွေလုပ်ခဲ့တာကိုထိုင်းရနာပိုင်းတွေကစစ်ဆေးတွေ့ရှိတယ်ဆိုပြီးသတင်းထုတ်ပြန်ခဲ့ပါတယ်။ဖမ်းဆီးချုပ်နှောင်ခံရတဲ့မြန်မာရွှေပြောင်းလူသမားတွေကိုပေါ့ပြန်ပေးဆွဲခံရတဲ့အမျိုးသမီးကိုပေါ်မေးမြန်းမှုတွေလုပ်ခဲ့ရမှာတော့လူသက်မှုဖြစ်စဉ်ဖြစ်ပွားခဲ့ရတဲ့အခြေအနေတွေကိုသိခဲ့ရကြောင်းဟဲ့ရိုင်မျိုးကရွှေပြောင်းလူသမားအခွင့်ရေးကိုရဲ့တာဝန်ခံဥပကြီးကတော့အခုလိုပြောပြပါတယ
်အဓိကတော့မှတာဝန်ကထောက်ပြတာလဲကျွန်တော်တို့တွေ့တယ်ဒီလူသက်မှုမှာကဟိုကျွန်တော်အရင်နေ့ကပြောသလိုပေါ့နော်သူကဖုန်းနဲ့ကိုလှူတယ်ပိုက်ဆံနဲ့တများတိုက်တယ်ပြီးတဲ့အခါဒီမိကလေးကိုသူကဓာတ်နဲ့ထောက်ပြီးတော့ပြန်ဖို့ဆွဲတာပေါ့အဲတနက်လေးပါတယ်ပြောတယ်ဓာတ်လေးပါတယ်တနက်လေးပါတယ်ဆိုမှလေဒီအမျိုးသမီးကအသက်88အရွယ်လောက်ပဲရှိတယ်မှာပြန်မိုးဆွေးပြီးတဲ့နောက်ပိုင်းမှာသူကပိုက်ဆံတောင်းတယ်ပိုက်ဆံအမဘလောက်ပေးလို့တောင်းတဲ့အခါဒီအတူတူပါလာတဲ့လူတွေကပိုက်ဆံဆူပြီးတော့ပိုက်ဆံကိုပေးတယ်ပိုက်ဆံကိုပေးပေမဲ့လေဒီပေးသွားတဲ့သူကခလေးမကိုပြန်လို့မလွှတ်ပေးဘူးခလေးမကိုပြန်လို့မလွှတ်ပေးတဲ့အခါအဲရုံးရတာကဖြစ်ကြတာပေါ့ဟုတ်ကဲ့အမအတိအကျဖြစ်နေတယ်ကတော့အဲ့လိုဂျင်းနဲ့ထုတ်တာပေါ့ဗျာ
ထိုင်းနိုင်ငံသားတေဆုံးခဲ့ပြီးတဲ့နောက်ပိုင်းဂျွန်လတရက်နေ့ကစပြီးဟိုက်ရိုင်မြို့နယ်ထဲမှာအထောက်ထားမဲ့မြန်မာ300ကျော်ဖမ်းဆီးခံခဲ့ရတာပါဒီထဲကလူသက်မှုဖြစ်ပွားခဲ့တဲ့နေရာနဲ့အနည်းဆုံးမှနေထိုင်နေတဲ့အလို့သမားတွေကိုတော့တင်းတင်းကြပ်ကြပ်စစ်ဆေးမှုတွေလုပ်ခဲ့တယ်လို့လည်းဆိုပါတယ
်အခုလူ300ကျော်ကစစ်ဆေးလို့ကတော့ပြီးခံနေပါပြီဒီကူကူနဲ့ပတ်သက်လို့ကျွန်တော်တို့မြန်မာသက်သက်ပြည်နေကိုအခုဒီတော့မှလည်းတို့ကနေတိုင်းကိုစစ်ဆေးမှုတွေပြုလုပ်တယ်ဒီလိုမျိုးနဲ့ပြောလို့ပြတဲ့နောက်ပိုင်းမှာအခုဆိုလို့ရှိရင်ကျွန်တော်တို့ဒီမလေးရှားနေတဲ့ဂျန်တို့အရှောက်ကြီးပေါ့နော်လဘကအရှောက်ကြီးကနေပြီးတော့တက်ဆက်ဝင်နေပြီးတော့ရှောက်ပြင်းတဲ့အဆုံးရောက်ပြန်ပို့လိုက်ပြီးတော့တန်တန်းရရှိတယ်မှာ
ထိုင်းမျိုးသားတဦးကျိုးတုံမြေမြုပ်အသက်ခံရတဲ့အခြေအနေနဲ့ပတ်သက်ပြီးမြန်မာလူသမားတန်ရာရှိယုံရဲ့သတင်းထုတ်ပြန်ချက်မှာတော့မလေးရှားနိုင်ငံကိုသွားမဲ့ရွှေပြောင်းလူသမား109ဦးဟာမေလ31ရက်နေ့ကထိုင်းနိုင်ငံတောင်ပိုင်းဆုံခလာခရိုင်နယ်ကိုရောက်ရှိလာခဲ့ကြောင်းညပိုင်းမှာတော့အမိမသိထိုင်းလူမျိုးတဦးကအဲ့ဒီထဲကအမျိုးသမီးတဦးကိုတနက်နေ့ချိန်ဓာတ်နဲ့ထောက်ပြီးပြန်ပေးဆွဲငွေတောင်းခံခဲ့တဲ့ဖြစ်စဉ်ဖြစ်ခဲ့တယ်လို့လည်းဆိုပါတယ်။တောင်းခံတဲ့ငွေကိုပေးပြီးတာတောင်မြန်မာအမျိုးသမီးကိုပြန်လွှတ်ပေးတာမရှိတဲ့အတွက်အမျိုးသမီးနဲ့အတူပါလာတဲ့ခီးသွွားလူငယ်တွေကထိုင်းမျိုးသားကိုကြောက်ခဲနဲ့ပြစ်ခတ်မှုတွေလုပ်ခဲ့တယ်လို့ဆိုပါတယ်။ကြောက်ခဲနဲ့ပြစ်ခတ်သူတွေဟာဘယ်သူတွေဖြစ်တယ်ဆိုတာကိုတော့ဦးကမှဝန်ခံတာမရှိတဲ့အတွက်ထိုင်းရနာပိုင်းတွေကဖမ်းဆီးထားတဲ့အလုပ်သမားတွေကိုစစ်ဆေးနေစေဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်ရှင
်။မှတ်အေးမှပြပြပေးခဲ့တာပါဒီကနေ့ညအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍကိုနားဆင်ရပါမယ
်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One Click Cloud Chain နဲ့ယုံနေကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus Application ကိုဂျောင်းလို့ရယူပါ
VOA ရဲ့မြန်မာဘာသာအတန်လွင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်ပြီးတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ VOA American တန်ရဲ့အင်္ဂါညပိုင်းမြန်မာဘာသာအစီအစဉ်တွေကို line to meter 32 kHz 9303ညနဲ့9383ည line to meter 51 kHz 5885 line လက်မီတာ190 kHz 1505တို့ကနေအတန်လွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြ American နိုင်ငံရေးအကြောင်းသတင်းဆောင်ပါကမ္ဘာတစ်လွှာခီးသွားအစီအစဉ်နဲ့အင်္ဂါညအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအခုတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုတင်ဆက်ပေးကြပါမယ်။ပါရီမြို့တော်မှာကျင်းပတဲ့လက်နက်ကုန်စည်ပြပွဲမှာအဓိကယူကရိန်းတိုက်ပွဲကိုအသားပေးတဲ့လက်နက်တွေတွေ့ရပါတယ်။ရုရှားနဲ့တရုတ်နှစ်နိုင်ငံကြားမြစ်ဖြတ်တံတားတစ်စင်ဖွင့်လှစ်လိုက်ပါတယ်။ဒီလိုဆိုရှယ်မီဒီယာလူကြည့်များတဲ့သတင်းတွေကိုမတ်အေးတန်နာကျော်ပြောပြပေးထားပါတယ်။
ဒီနိုင်ငံပါရီမြို့တော်အပြင်ပမာဇွန်လ13ရက်နေ့တနင်္လာနေ့ကလက်နက်ပြပွဲကျင်းပတော့ယူကရိန်းကစစ်ပွဲကိုရည်ညွှန်းပြသသလိုဖြစ်ပါတယ်။ပါရီမြို့တော်မြောက်ပိုင်းကယူရိုစက်တရီလက်နက်ကုန်စည်ပြပွဲကပြခန်းတွေမှာတော့နိုင်ငံပေါင်း60ကစစ်နက်နဲ့မျိုးစုံတွေ့ရမှာပါ။တန်ချက်ကတင်ကားတွေအဝေးရင်းတန်ချက်ကကားတွေအဓိကယုံထိန်ကရိယာတွေနောက်ပြတ်တနက်တွေနဲ့ခဲယံမျိုးစုံကိုပြသထားပါတယ်။ယူကရိန်းပြခန်းပေးမှာတော့ American လက်နက်ထုတ်ကုမ္ပဏီ Lockheed Martin ကသူတို့ရဲ့တန်ချက်ကတင်ကားပြက် Javelin ဒုံးကျည်ကိုခက်ကြွကြွပြထားပါတယ်။ဒီလက်နက်ကပြီးခဲ့တဲ့ February 24ရက်နေ့မှာယူကရိန်းကိုရုရှားစတင်ကျူးကျော်စစ်ထိုးကြတဲ့ကရုရှားတပ်တွေကိုယူကရိန်းခုခံတဲ့နေရာမှာအဓိကကြတဲ့ကဏ္ဍကနေအသုံးပြုရတာဖြစ်ပါတယ်။ကြီးတပ်ဖွဲ့တွေအတွက်အကြီးဆုံးကမ္ဘာလက်နက်ပြပွဲကြီးကိုပြင်တက်ကအခုလိုကျင်းပနေချိန်မှာလက်နဲ့ရောင်းဝယ်ထုတ်လုပ်သူတွေရောနေပညာအစင်မြင့်လက်နဲ့တွေအသုံးပြုနေတဲ့သူတွေရောထောင်ချီတဲ့ကတချို့ကတော့ဘာအဓိကလဲဆိုတာမဲမဲမရောပြောကြပါရစ်ဒီနေ့ကယူကရိန်းစစ်ပွဲကအဓိကဖြစ်နေပါတယ်စစ်ကြောင့်လည်းဒီစစ်ပွဲရဲ့အောင်မြင်တာပါဒါမဲ့လည်းဒါပြောရမယ့်ကိစ္စမဟုတ်ဘူးလို့ဥရောပလက်နဲ့ထုတ်လုပ်သူတို့ကပြောပါရစ်ဒီပြပွဲမှာအရင်နှစ်ကနဲ့မတူတာကတော့ရုရှားမပါဝင်တာပဲဖြစ်ပါတယ်ရုရှားကကမ္ဘာမှာလက်နဲ့ထုတ်လုပ်ရောင်းချမှုဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်ဒီပွဲမှာဘောလ်တစ်နိုင်ငံတွေနဲ့ဥရောပအရှေ့ခြံနိုင်ငံတွေရဲ့ပြကန်းတွေကတော့လာရောက်သူ2-3ဆပုံများလာတာတွေ့ရပါတယ်။ပြပွဲမှာပါဝင်တဲ့ကုမ္ပဏီပေါင်း1,800လောက်ရှိပြီးတော့လောလောဆယ်အခြေအနေရတော့ယူကရိန်းအတွက်ခဲယံတွေလို့တလောက်ထုတ်မပေးနိုင်သေးဘူးလို့ပြောကြပါတယ်။ရုရှားနိုင်ငံနဲ့တရုတ်နိုင်ငံကြားကုန်သွယ်မှုကုန်ပစ္စည်းစီးဆင်းမှုတိုးပွားလာဖို့ရှိတယ်လို့ရုရှားနိုင်ငံကအေပီလာကပဲပြောသွားပြီးတော့2024ခုနှစ်မှာနှစ်နိုင်ငံကြားကုန်သွယ်မှုပမာဏဒေါ်လာတန်2.2 ဘီလီယံရှိမယ်လို့ဆိုပါတယ်။ဒီချိန်မှာပဲတရုတ်နဲ့ရုရှားနိုင်ငံကြားနယ်စပ်ဖြတ်တံတားတစ်စင်းကိုရုရှားအရှိပြားဒေတာမှာဇွန်လ10ရက်နေ့ကဖွင့်လှစ်လိုက်ပါတယ်။ရုရှားက Vladivostok မြို့နဲ့တရုတ်နိုင်ငံဟေဟာမြို့ကြားအမောမြစ်တရုတ်ခေါ်ဟေးလုံကျမ်းမြစ်ကိုဖြတ်တန်းပြီးဖောက်လုပ်တာဖြစ်ပါတယ်။တံတားက1ကီလိုမီတာဂိုက်1000ကျော်လေးပဲရှည်လျားပြီးတော့ဒေါ်လာ342တန်အကုန်ကြခံတည်ဆောက်ထားတာပါဒီနေ့ကြွေးပြတဲ့ကဘာကြီးမှာဒီတံတားကရုရှားနဲ့တရုတ်ပြည်သူတွေကြားချစ်ကြည်ရေကိုဖော်ဆောင်ပေးနေပါတယ်လို့ရုရှားအရှိပြားဒေတာတာဝန်ခံကပြောပါ
တယ
်ဒီတံတားကရုရှားနဲ့တရုတ်ကြားကုန်သွယ်မှုကိုမြင့်တင်ပြီးတော့တန်နိုင်ငံကိုပို့ပြီးနီးကပ်စီအောင်လုပ်ပေးလိမ့်မယ်တံတားကနှစ်စဉ်ကုန်ပစ္စည်းတန်တန်းကျော်ပိုပြီးကုန်သွယ်နိုင်အောင်လုပ်ပေးနိုင်ပါလိမ့်မယ်လို့ရုရှားကပြောပါတယ်။ဒီတံတားကို2016ခုနှစ်ထဲကသူတို့စတင်ဆောက်လုပ်ခဲ့ပြီးတော့2020မှာဖွင့်လှစ်ရမှာဖြစ်ပေမဲ့လည်းကိုဗစ်ကကြောင့်နှောင့်နှေးပြီးတော့အခုမှဖွင့်လှစ်နိုင်ခဲ့တာဖြစ်ပါတယ်ရှင်။ထိုင်းနိုင်ငံမှာတရားဝင်ရောင်းချခွင့်ပြုလိုက်တဲ့ဆေးကြောဆိုင်မှာဆေးကြောဝယ်ဖို့တန်းစီနေကြတာပါ။ထိုင်းနိုင်ငံကဆေးကြောစိုက်ပျိုးမှုနဲ့ရောင်းချမှုကိုတရားဝင်ခွင့်ပြုပြီးတော့ရသမှုမမြောက်တဲ့အခြေအနေကိုဖန်တီးပေးတဲ့ပထမဆုံးအာရှနိုင်ငံဖြစ်ပါတယ်။ဇွန်လ9ရက်နေ့မှာဒီဆိုင်ဆောက်ဖွင့်တော့ဆိုင်မဖွင့်ခင်ညကလေးကလူတွေလာပြီးတော့တန်းစီခဲ့ကြပါတယ်။အခုလိုဆေးကြောက်ကိုတရားဝင်ခွင့်ပြုလိုက်လို့ကိုကြောင့်ခိုးဝယ်ဝယ်ရတယ်လို့ဆေးကြောက်ရဲ့အရေးသွေးစိတ်ပူစရာမရှိတော့ဘူးလို့ရော်တီပွန်ဒက်ကောကပြောပါတယ
်။ဒီပမာ3-4ဆမ်းနောက်လို့မေးမှာလေငန်းကမှလေခေါင်းပန်းအနာမ်လောက်ออกมา
ဆေးကြောက်ရောင်းတဲ့ Highland Cafe မှာလူတန်းရှိကြီးဖြစ်နေပြီးတော့အဲ့ဆိုင်မှာကဘတ်450ဒေါ်လာနဲ့ဆိုရင် ဒေါ်လာ73ဒေါ်လာကစပြီးတော့ဘတ်2100ဒေါ်လာနဲ့ဒေါ်လာ60လောက်ထိပေးရတဲ့ဈေးကြောင့်အမျိုးအစားစုံရနိုင်ပါတယ်။တရားဝင်ရောင်းချသုံးစွဲခွင့်ပြုတဲ့ဈေးကြောင့်ပြင်းအားကိုထိန်းချုပ်လိုက်ခြင်းအပြင်ဒီလိုအပြော်သုံးဈေးကြောင့်ကိုမူရည်ဈေးဝအဆင့်ထိမရအောင်ထိန်းချုပ်နိုင်ဖို့တာဝန်ရှိသူတွေကရည်ရွယ်လှုံ့ဆော်ပါပါ။စေးကြောက်ထက်မှာစိတ်ကြွတဲ့3.2ရာခိုင်နှုန်းထက်ပိုပြီးတော့ပါဝင်ခွင့်မပြုဘဲနဲ့စေးကြောက်တောက်ပြီးတော့ကောင်းနေတယ်ဆိုတဲ့အဆင့်ထိမရောက်ဖို့ထိန်းချုပ်ထားပါတယ်။အဲဒါကိုမှဖောက်ဖျက်ရင်တော့ထောင်နဲ့တွင်ငွေတန်းနဲ့ချခံရနိုင်ပါလိမ့်ရှင့်။ဩစတြေးလျကသတင်းတင်ပြသူအရန်ပြောသွားရတာကတော့ဩစတြေးလျဘောလုံးပွဲဆော့ကရီဆော့ဖွဲ2022 FIFA ကမ္ဘာဖလားချေချေပွဲအောင်သွားလို့ဖြစ်ပါတယ်။ဇွန်လ14ရက်နေ့အင်္ဂါနေ့ကဩစတြေးလျနိုင်ငံ Melbourne Federation Square မှာကျင်းပတဲ့ဩစတြေးလျနဲ့ပီရူကစားပွဲမှာဩစတြေးလျအနိုင်ရတော့ ABC သတင်းဌာနရုပ်သံလွင်သတင်းထောက်တိုနီအာမ်စထရောင်းဒီကဘောလုံးပရိသတ်တွေနဲ့အတူရုပ်မြင်သံကြားမှာသတင်းတင်ပြရင်းနဲ့ဝမ်သာအားရအော်ဟစ်ခုံပေါက်မိသွားတာပါ။ဘလောက်ထိစိတ်လှုပ်ရှားပျော်ရွှင်ရတာကလည်းအကြောင်းရှိပါတယ်။ဩစတြေးလျကဆော့ကရူးစတင်ကပီရူအသင်းကိုပယ်နယ်တီကန်နာမှာမှနိုင်သွားတာပါပထမအချိန်ပုံမှန်ကစားတဲ့အချိန်မှာတော့တစ်ဖက်တစ်ဖက်ဂိုးမရှိသေးရဖြစ်နေပြီးတော့နောက်ပယ်နယ်တီကစားတော့ဩစတြေးလျအသင်းက5ဂိုး4ဂိုးနဲ့နိုင်သွားတာဖြစ်ပါတယ်ဒီတော့သူတို့အသင်းကမ္ဘာဖလားဘောလုံးပွဲမှာအုပ်စုတွေကနေပြီးတော့ပြင်သစ်ဒိမတ်တူနီရှားတို့နဲ့ကစားရမှာပါ2022ခုနှစ်အတွက်ကမ္ဘာဖလားဘောလုံးပွဲတွေကကာတာနိုင်ငံမှာနိုဝင်ဘာလ21ရက်နေ့ကနေဒီဇင်ဘာ18ရက်နေ့ထိကျင်းပတော့မှာဖြစ်ပါရဲ့ရှင
်ဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုမတ်အေးတန်နာကျော်တင်ဆက်ပေးခဲ့တာပါအခုဆက်ပြီးတော့အမေရိကန်နိုင်ငံရဲ့သတင်းဆောင်ပါကိုနားဆင်ရအောင်ပါဒီတစ်ပတ်မှာတော့လွှတ်တော်စီးနှင်းမှုဂျာနာစစ်ဆေးပွဲဆက်လက်ကျင်းပတဲ့အကြောင်းပြောပြပေးထားပါတယ်အမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့နှစ် January 6ရက်ကလွှတ်တော်ကိုဝင်ရောက်စီးနှင်းမှုနဲ့ပတ်သက်ပြီးအများပြည်သူရှေ့ကြားနာပွဲတွေလွှတ်တော်မှာမနစ်တနင်္လာနေ့ကဆက်လက်ကျင်းပပါရယ်လူတွေတည်ဆုံခဲ့တဲ့အထူးကိယုံကိစ္စနဲ့ပတ်သက်လို့ပြီးခဲ့တဲ့သတင်းပတ်ကြားတာပရိနေညအချိန်လူအများသတင်းကြီးကြတဲ့အချိန်မှာပဲဓာတ်ရိုက်ထုတ်လွှင့်ပြီးအများပြည်သူရှေ့မှောက်ကြားနာပွဲကိုပထမဆုံးအချိန်ကျင်းပခဲ့တာပါလွှတ်တော်စီးနင်းမှုမှာတမရာဟောင်းဒေါ်နယ်ထရပ်ရဲ့အခမ်းကဏ္ဍကိုပိုးပြီးအာယုံဆိုင်လာနေပါတယ် VOA သတင်းတောက်အာရက်ရှ်အာရာဘာစာရီရဲ့သတင်းလွှာကိုဦးသိန်းထိုင်ဦးပြောပြပေးပါရှင်
အခုချိန်ထိတော့လွတ်တော်စီးနှင်းခံရမှုကြားနာစစ်ဆေးတဲ့ကော်မတီဖော်ဝင်တွေကသမ္မတဒေါ်နယ်ထရမ့်ပက2020နိုဝင်ဘာယူကော့ပွဲမှာသူပဲအနိုင်ရခဲ့တာဆိုပြီးတစ်ဖက်သက်ငင်းကုန်ဆက်ပြောနေတဲ့အပေါ်မှာပဲဖြစ်တည်နေကြတာပါလွတ်တော်ဝင်ရောက်စီးနှင်းတဲ့ဖြစ်ရပ်မပေါ်ခင်လေးမှာသမ္မတဒေါ်နယ်ထရမ့်ကအခုလိုပြောခဲ့ပါတ
ယ်အပြင်းထန်ဆုံးတိုက်ပွဲဝင်ရမယ်ပြင်းပြင်းထန်ထန်မတိုက်ဘူးဆိုရင်နောက်မှခင်ဗျားတို့အတွက်တိုင်းပြည်ဆိုတာရှိတော့မှာမဟုတ်ဘူး
ပါတီနည်းစလုံးကဖွဲ့စည်းထားတဲ့စုံစမ်းစစ်ဆေးရေးကော်မတီဖွဲ့ဝင်ဒီမိုကရက်လွှတ်တော်အမတ်တူဖြစ်တဲ့အာဒမ်ရှရစ်ကတော့ ABC ရုပ်သံကိုတင်းငွေနေနေကအခုလိုပြောပါတယ်။ The evidence is very
powerful that Donald Trump တည်ထောက်ထားတွေကသိခိုင်းမှာပါတယ်။ရွေးကောက်ပွဲနေ့အပြီးနောက်ပိုင်းရေတွက်တဲ့မဲတွေဟာစိတ်မချရဘူးဆိုပြီးရွေးကောက်ပွဲမတိုင်ခင်ကတည်းကထရမ့်ကလိန်ညာပြောဆိုခဲ့တာပါ။ရွေးကောက်ပွဲပြီးတဲ့အထိလဲဆက်လိန်ညာနေခဲ့တဲ့အတွက်လူအုပ်နဲ့လူစုလူဝေးနဲ့လွတ်တော်ကိုတိုက်ခိုက်တဲ့အထိဖြစ်လာခဲ့တာပ
ါအခင်းဖြစ်ပေါ်ခဲ့တဲ့နေ့အကြောင်းပြန်ပြောတဲ့အခါမှာသမ္မတဒေါ်နယ်ထရမ့်ကသူ့ကိုထောက်ခံသူတွေရဲ့ကြမ်းဖက်လုပ်ရပ်ပေါ်မှာဘာမှမတုံ့ပြန်ပဲနေနေခဲ့တဲ့ဆိုပြီးလွတ်တော်အမတ်တွေကပြစ်တင်ပါလေရွေးကောက်ပွဲရလဒ်ကိုဖျက်ပေးဖို့မကြေညာဘူးဒုသမ္မတမိုက်ပန့်စ်ကိုဆန္ဒပြသူတွေကတောင်းဆိုခဲ့ပြီးမိုက်ပန့်စ်ဘက်ကပြက်ပြက်သားသားမလုပ်ဘူးရွေးကောက်ပွဲရလဒ်ကိုလွတ်တော်မှာကြေညာခဲ့ပြီဆိုရင်သူသမ္မတမိုက်ပန့်စ်ကိုရေးယူပါကျိုးစင်တင်မာလွတ်တော်မှဆန္ဒပြသူတွေကအော်ဟစ်ခဲ့ကြပါလေ Lex Cheney စုံစမ်းစစ်ဆေးကော်မတီမှာပါတဲ့ Republican မတ်တီတွေကတယောက်ပါသူကစံနာပွဲမှာအခုလိုပြောပါလေ President Trump was yelling
and quote really သမ္မတ Trump ကိုယ်တိုင်အော်ဟစ်ကြီးမောင်းနေခဲ့ပါတယ်အကြမ်းဖက်မှုတွေရက်ဆိုင်သွားအောင်သူ့ဘက်ကဒီထက်ပိုပြီးလှုပ်ဖို့လိုတယ်ဆိုတာမျိုးပြောတဲ့အကြံပေးတဲ့သူတွေကိုသူတို့အဆိုအရအကြီးအကျယ်စိတ်ဆိုးနေတယ်လို့ပြောပါတယ်အဓိကယုံမှာပါဝင်ဆန္ဒပြကြတဲ့သူတွေကဒုသမ္မတမိုက်ပန့်စ်ကိုကြိုးစင်တင်ဖို့အော်နေကြတာကိုလည်းသိပါရတယ်။သမ္မတဘက်ကသူ့သဘောထားကိုပြောတဲ့အခါသူ့ကိုထောက်ခံသူတွေမှလည်းမှန်ကန်တဲ့အတွေ့အမြင်တွေရှိတယ်ဆိုတာမျိုးပြန်ပြောတယ်လို့ပြောပါရတယ်။မိုက်ပန့်စ်ကိုအရေးယူဖို့ကိစ္စကသူတို့အဆိုအရဒါဟာထိုက်တန်တယ်ဆိုတာမျိုးသမ္မတဘက်ကပြောခဲ့တာကိုပြန်ပြောကြပါရတယ်။
Republican Party ကအခြားမတ်တွေဟာသမ္မတဟောင်းဒေါ်နယ်ထရန့်ရဲ့မယိုးသားတဲ့လုပ်ရပ်အပေါ်မှာစန့်ကျင်ရပ်တည်ဖို့လိုလိုလားလားမရှိကြဘူးဆိုပြီးသူ့ရဲ့လုပ်ဖို့ဂိုင်ဘက် Republican အမတ်တွေကို list ချန်နေကဝေဖန်ပါတယ်တခြား Republican Party ဝင်အမတ်တချို့ကတော့ရှေ့ကိုပဲဆက်ပြီးတော့သွားကြဖို့ပြီးခဲ့တဲ့အတိတ်ကိုပြန်လှမ်းမနေကြတော့ဘူးပြောဆိုနေပါတယ် Nebraska ပြည်နယ် Republican လွတ်တော်အမတ် Don Bergon က NBC ရုပ်သံကိုတင်းကုန်နေတဲ့ကခုလိုပြောပါတယ
် I look at this way he is already left.I think we should be looking more forward.
ကျွန်တော်ကဒီလိုမြင်ပါတယ်။ Trump လည်းမရှိတော့ဘူး။ဒီကိစ္စမှာရှေ့ကိုပဲဆက်ပြီးကြည့်ကြဖို့လိုပါလိမ့်မယ်လို့မြင်ပါတယ်။ဒါပေမဲ့သမ္မတဟောင်းနဲ့ပတ်သက်ပြီးဘလို့အထောက်အထားတွေထွက်ပေါ်လာမယ်ဆိုတာကိုကျွန်တော်တို့ကြည့်ဖို့လိုပါတယ်။သူလုပ်ခဲ့တာဘာတွေမှားခဲ့တယ်လဲကျွန်တော်တို့ထုတ်ဖို့ပြောပါမယ်။သူ့ဘက်ကလည်းမချွေးမချံထုတ်ပြောဖို့လိုပါတယ်။တရားတော်ပေါင်းကိစ္စပြောရရင်တော့ကျွန်တော်ဒါကိုရုံရုံကြည်ကြည်သိမ့်မရှိပါဘူး။ကျွန်တော်ရှေ့နေတယောက်လည်းမဟုတ်ပါဘူး။
ကျန်းမာစစ်ဆေးပွဲမှာလွှတ်တော်လုံခြုံရေးအရာရှိတူဖြစ်တဲ့ Caroline Edwards ကသူ့ဘဝရဲ့မမေ့နိုင်တဲ့အဖြစ်အပျက်2020ခုနှစ်ဇန်နဝါရီလ6ရက်လူတွေအုံလိုက်ကျင်းလိုက်လွှတ်တော်ထဲဝင်ပြီးတက်ခတ်ခဲ့တဲ့ဖြစ်ရပ်ကိုအခုလိုပြန်ပြောပြသွားပါလိမ့
် What I saw was just a war scene. It was
သမမြင်ခဲ့တာကစစ်ပွဲထဲမှာရောက်နေတဲ့မြင်ကွင်းမျိုးပါ။ရုပ်ရှင်တွေထဲမှာတွေ့ရတဲ့မြင်ကွင်းမျိုးပါ။ကိုတောင်မှမယုံနိုင်ပါဘူး။လုံခြုံရေးအရာရှိတွေကအဲ့မှာရှိနေပါတယ်။သူတို့တွေကသွေးတန်ရဲရဲထန်ရည်ရနေပါတယ်။သူတို့တာဝန်ကိုစက်မထမ်းဆောင်နိုင်တော့ပါဘူး။သူတို့တွေကကျမတငယ်ချင်းတယောက်ဆိုရင်မျက်နှာတစ်ခုလုံးသွေးတွေရဲနေတာပဲ။သွေးတန်ရဲရဲနဲ့လူတွေကြားမှာကျမပြေးလွှားနေခဲ့တာပါ။အ
မေရိကန်လွှတ်တော်ကိုဝင်ရောက်စီးနင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးအခုထိတော့လူပေါင်း800ကျော်ကိုဖမ်းဆီးထားပါလေ။သမ္မတဟောင်းဒေါ်နယ်ထရန့်ကတော့ဒီလွှတ်တော်စုံစမ်းစစ်ဆေးရေးကော်မတီဟာနိုင်ငံရေးဆွဲနဲ့ဖွဲ့ထားတဲ့အုပ်စုတစ်စုသာဖြစ်တယ်ဆိုပြီးသတ်မှတ်ပြောဆိုနေပါလေ။လွတ်တော်ဝင်ရောက်စီးနင်းမှုဟာသမ္မတဂျိုးဘိုက်ဒန်အမေရိကန်ပြည်ထောင်စုရဲ့46ရောက်မြောက်သမ္မတအဖြစ်ကျန်းသစ္စာချိန်ဆကနီးနှစ်ပတ်လိုမှာပေါ်ပေါက်ခဲ့တာပါခင်ဗျာကျွန်တော်သိထားပြီပ
ါဥသိမ်းထိုင်ကိုပြောပြပေးသွားတဲ့အမေရိကန်နိုင်ငံရေးအကြောင်းနားဆင်ခဲ့ရတာပါအခုတော့အမေရိကန်ပြည်ထောင်စုရဲ့ဂျွန်တင်းနဲ့ဖြစ်ပေါ်လာဝန်ကိုကြည့်ကြအောင်ပါရှင်
အမေရိကန်ပြည်အောင်စုမှာပြည်တွင်းစစ်ဖြစ်ပွားခဲ့ပြီးတော့ကျွန်းစနစ်အဆုံးသတ်သွားခဲ့ပါတယ်။ဒါပေမဲ့ကျွန်းပြုတ်ခံထားရတဲ့ African American တွေရဲ့လွတ်လပ်ရေးကတော့တဖြည်းဖြည်းချင်းမှရခဲ့တာပါ။ကျွန်းစနစ်ဖြတ်သိမ်းရေးသမ္မတအမိန့်ကိုသမ္မတ Abraham Lincoln က1862ခုနှစ်မှာထုတ်ပြန်ခဲ့ပါတယ်။ကျွန်းစနစ်မရှိတော့တဲ့အကြောင်းကိုပြည်တွင်းစစ်အဆုံးသတ်ပြီးလအတော်ကြာ1865ခုနှစ်ဂျွန်လ19ရက်နေ့ကျမှ Texas ပြည်နယ် Galveston မြို့ကဂျွန်တွေတည်ခဲ့ရပါတယ်။ဂျွန်ဘဝကလွတ်တဲ့အကြောင်းနောက်ဆုံးမှသိကြရသူတွေပါ။ဂျွန်စနစ်ခြုံငိမ့်တဲ့အကြောင်းစစ်တပ်ဗိုလ်ချုပ်တယောက်ကလာပြီးတော့အသိပေးခဲ့တာပါ။ဒီအကြောင်းအစွဲပြုပြီးတော့ဂျွန်လ19ရက်နေ့ဟာ African American အတိုင်းဝိုင်းနေ့အတွက်ထူးခြားတဲ့နေ့ဖြစ်လာပါတယ်။ Juneteenth လို့ခေါ်ကြပါတယ်။ဝက်ကောင်ဆလာတွေဝစ်ဆင်ကြပြီးတော့မိသားစုဝင်တွေစုဝေးကြသလိုလမ်းလျှောက်ချီတက်ပွဲတွေလူမှုစီဝေးပွဲတွေလည်းကျင်းပကြပါတယ်။မိန်ကုံးတွေနားထောင်ကြပြီးတော့လွတ်လပ်ရေးအထိမ်းအမှတ်အောင်ပွဲခံကြပါတယ်။အမေရိကန်ပြည်နယ်အခု50တဲက48ခုမှာဂျွန်ထစ်နေ့ကိုအသိအမှတ်ပြုထားပြီးတော့ဂျူဘလီနေ့ဂျွန်စနစ်ခြုံငိမ့်နေ့နဲ့လူမဲတွေရဲ့ဇူလိုင်4ရက်လွတ်လပ်ရေးနေ့လို့လည်းအများကသိကြပါတယ်ရှင်။
ဖီယိုရဲ့မြန်မာဘာသာအစီအစဉ်တွေကိုဝါရှင်တန်ဒီစီမြို့တော်ကနေည10:00အထိတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်မထုတ်လွှင့်ပေးခင်အင်္ဂါညအပတ်စဉ်ကဏ္ဍတစ်ခုကိုဆက်ပြီးတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာဆရာနာသိမ်းပြီးနောက်ပိုင်းအခု2022ခုနှစ်မေလကုန်ပိုင်းအထိဆိုရင်နိုင်ငံအနှံ့လက်နက်ကိုင်ပဋိပက္ခတွေကြောင့်မီးရှို့ဖျက်ဆီးခံရတဲ့နေအိမ်အဆောက်အုံပေါင်း12,000ကျော်ရှိလာနေပါပြီ။အသေးစိတ်ကိုတော့အချက်အလက်တွေကိုစူးစီးပြီးမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISB မြန်မာကညင်ဝင်းကျဲအမှတ်စုအဖြစ်တင်ဆက်ပေးထားပါတယ်ရှင
်အနာသိမ့်ပြီးနောက်ပိုင်းလက်နက်ကိုင်ပြည်ပခါတွေကြောင့်မီးရှို့ဖျက်ဆီးခံရတဲ့နေအဆောက်အုံ12,200ကျော်ထက်မနည်းရှိရပါတယ်2022ခုနှစ်မေလတလထဲမှာတင်နေအဆောက်အုံ9660လုံးထပ်မင်းမီးရှို့ဖျက်ဆီးခံခဲ့ရပါတယ်။ ဧပြီလနဲ့မေလ၂လပေါင်းတွက်ရင်တော့နေအိမ်အဆောက်အုံ14,594လုံးတန်မနဲ့ဖြည့်ဆည်းဆုံးရှုံးခဲ့ရပါတယ်မြရှိခံရမှုကစကိုင်းတိုင်းအတွင်းအများဆုံးဖြစ်ခဲ့ပြီးနေအိမ်အဆောက်အုံ15,500ကျော်တန်မနဲ့ရှိခဲ့ပါတယ်မကွေးတိုင်းမှာလည်းနေအိမ်အဆောက်အုံ4,800ကျော်မိရှုဖြည့်ဆည်းခံခဲ့ရပါတယ်။မန္တလေးတိုင်းနဲ့ကြားပြည်နယ်အပါအဝင်ကြံသေးတာတွေမှာလည်း1,940ကျော်ဖြည့်ဆည်းခံခဲ့ရပါတယ်။နိုင်ငံနဲ့မိရှုဖြည့်ဆည်းခံရမှုအားလုံးရဲ့80%ရာခိုင်နှုန်းမိဘကစကိုင်းတိုင်းအတွင်းဖြစ်ခဲ့တာပါ။စကိုင်းတိုင်းအတွင်း32မြို့နယ်ရှိတဲ့အထက်28မြို့နယ်ကနေအဆောက်အုံတွေမိရှုဖြည့်ဆည်းခံခဲ့ရပါတယ်။ရွှေဘုံမှာဆိုရင်မြို့နယ်တစ်ခုထဲမှာနေအဆောက်အုံ3,300ကျော်မိရှုဖြည့်ဆည်းခံခဲ့ရပြီးအများဆုံးဖြစ်ခဲ့ပါတယ်။28ရက်က25ရက်အတွင်းကလည်းရောင်မြို့နယ်တွေကကြေးရွာ18ရွာမှာနေအဆောက်အုံ393လုံးထက်မနည်းမိရှုခံခဲ့ရပါတယ်။ဒီကြေးရွာတွေဟာဒေသခံကာကွယ်တပ်တွေအဓိကလှုပ်ရှားနေတဲ့နေရာတွေဖြစ်တယ်လို့သိရပါတယ်။မင်းတန်းကြေးရွာမှာဆိုရင်ဘာသာရေးအဆောက်အုံတွေအပါအဝင်နေအဆောက်အုံ100ကျော်ကိုတပတ်အတွင်းဆုံးရှုံးခဲ့ပါတယ်။မြောင်ဒေသခံကာကွယ်တပ်ကောင်းဆောင်ရဲ့ဇာတိဖြစ်တဲ့မဲမတော်ကြေးရွာလည်းခုနကကြိမ်ထက်မနည်းမိရှုခံခဲ့ရပါတယ
် ISP မြန်မာတင်ဆက်ပေးခဲ့တဲ့ဆရာနာသိမ်းပြီးနောက်ပိုင်းနေအိမ်အဆောက်အုံတွင်မိရှုဖြည့်ဆည်းခဲ့ရတဲ့အကြောင်းလာဆင်ခဲ့ရတာပါတစ်ဆက်သေးပါပဲစစ်ကောင်စီရဲ့တေးတန်းချမှတ်မှုနဲ့ပတ်သက်တဲ့ VOA ရဲ့ Polygraph ပုံပြရုပ်တံတစ်ခုကိုတင်ဆက်ပေးစင်ပါတယ်စစ်ကောင်စီကတေးတန်းချတဲ့ကိုဂျီမီနဲ့ကိုစီယာတော်ကိုသူတို့လွှမ်းမိုးမှုမပါတဲ့တရားရေးစနစ်အောင်မှာမျက်မျက်တတတရားစီရင်ခဲ့တယ်လို့စစ်ကောင်စီကပြောပြီးနိုင်ငံသားရဲ့တရားဥပဒေရဲ့အကာအကွယ်ညီတူညီမျှရတယ်လို့ပြောပါတယ်ဒါဟုတ်ပါသလားအချက်အလက်အခြေခံပြီးမှားမှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ပုံပြရုပ်တံမှာစမ်းစစ်ထားပါတယ်
မြန်မာနိုင်ငံမှာအမတ်ဟောင်းကိုစီရတော်နဲ့88မျိုးဆက်ကျောင်းသားကောင်းဆောင်ကိုချင်မီတို့ကိုတေတန်းစီရင်ဖို့စစ်ကောင်စီထိန်းချုပ်တဲ့တရားလွှတ်တော်ချုပ်ကနေဇွန်3ရက်နေ့ကအတည်ပြုလိုက်ပါတယ်။ဒီလိုစစ်အာဏာရှင်ဆန့်ကျင်သူတွေအတိုက်ခံကောင်းဆောင်တွေကိုကွပ်မြက်ဖို့စစ်ကောင်စီရဲ့အစီအစဉ်ကိုအမေရိကန်ပြည်အောင်စုနဲ့နိုင်ငံတကာကရှုံချပါတယ်။ဒါကိုစစ်ကောင်စီနိုင်ငံသားရေးဌာနကတုံ့ပြန်ပြီးသူတို့ကိုလွတ်လပ်တဲ့တရားရေးစနစ်အောက်မှာညှတာတဲ့တရားခွင်နဲ့စီရင်ခဲ့တာလို့ပြောပါတယ်။နိုင်ငံသားတိုင်းတရားဥပဒေအောက်မှာအကာအကွယ်ညီတူညီမျှရကြရင်ကိုယ်ပိုင်အခွင့်အရေးအခြေခံကြတဲ့လွတ်လပ်ခွင့်ရှိပါတယ်လို့ပြောတာပါဒါလုံးဝမဟုတ်ပါဘူးတကယ်တမ်းမှာစစ်ကောင်စီကပွင့်လင်းမြင်သာမှုမရှိဘဲသူတို့ကိုစစ်ခုံရုံးနဲ့အမိန့်ချတာပါသူတို့နှစ်ဦးတရားဥပဒေနဲ့အညီခြေပါခွင့်လည်းမရရှေ့နေနဲ့တိုင်ပင်ခွင့်လည်းမရဘူးလို့တရားရေးကျွမ်းကျင်သူတွေကပြောပါတယ်မြန်မာနိုင်ငံမှာလည်းလူတော်တော်များများစစ်ခုံရုံးမှာအမိန့်ချပြီးတော့တည်တဲ့မိန့်တွေချခံထားရပါတယ်2021နှစ်ဆမှာအာဏာသိမ်းပြီးခရေကစစ်ကျင်သူတွေကိုစစ်ကောင်စီကစစ်ဥတွေကိုတုံးပြီးအရေးယူနေတာပါစစ်ခုံရုံးတင်ခံရတဲ့သူတွေဟာသူတို့ဘုံမှာဆွဲချက်တွေတကယ်ဟုတ်ဟုတ်မဟုတ်ဟုတ်တေချာပေါက်ဖြစ်တဲ့ချခံရပါတယ်အာဏာသိမ်းပြီးခရေကစစ်တပ်လက်ထက်နဲ့တေဆုံးရသူ1,906ယောက်ရှိပြီလို့နိုင်ငံရေးအကျဉ်းသားများကုညီစောင့်ရှောက်ရေးအဖွဲ့ကပြောပါတယ်ဖမ်းဆီးမှုပေါင်းက14,000ကျော်လက်ရှိမှာ11,000ဖမ်းခံထားရဆဲဖြစ်ပါတယ်
ဒီလိုမှားမှန်မသိကြတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးအချက်အလက်တွေနဲ့အတည်ပြုသိရှိခြင်းနဲ့ဆိုရင်တော့ VOA ရဲ့ Polygraph website စာမျက်နှာဖြစ်တဲ့ polygraph.info မှာတွားရောက်ကြည့်ရှုနိုင်ပါတယ်။အခုတခါတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်ကိုနားဆင်ရမှာပါ။ဒီတစ်ပတ်မှာတော့ Charles Darwin တွားခဲ့တဲ့ Brazil ခရီးစဉ်အကြောင်းကိုတင်ဆက်ပေးထားပါတယ်။တက်ရှိသတ္တဝါတွေစင်ကဲပြောင်းလဲတဲ့ဆိုတာကိုလေ့လာဖော်ထုတ်ခဲ့တဲ့သဘာဝလောကပညာရှင်ကြီး Charles Darwin လွန်ခဲ့တဲ့နှစ်200လောက်ကတွားခဲ့တဲ့ Brazil နိုင်ငံကနေရာတွေကိုကမ္ဘာလက်ခီးသွားတွေတွားလို့ရပါပြီ။မဆုမြတ်မုံကကမ္ဘာတစ်လွှာခီးသွားအစီအစဉ်ကနေတင်ဆက်ပေးထားပါတယ်ရှင
်။ Terrace နဲ့အပင်တွေရဲ့သဘာဝကိုစိတ်ဝင်စားလာတဲ့ Charles Darwin တယောက်1832ခုနှစ်တုန်းကဘရာဇီးလ်နိုင်ငံအရှေ့တောင်ပိုင်းမှာရှိတဲ့ Rio de Janeiro ပြည်နယ်တစ်လွှာကိုမြင်စီသွားပြီးအဲ့ဒီဒေသကတက်ရှိရဲ့အကြောင်းလေ့လာမှတ်တမ်းတင်ခဲ့ပါတယ်။အသက်24နှစ်အရွယ်ဒါဝင်နဲ့အဖွဲခီးသွားခဲ့တဲ့မှတ်တမ်းတွေကိုသူ့ရဲ့ Beagle Diary ဆိုတဲ့စာအုပ်ထဲမှာရေးသားထားပါတယ်။အဲ့ဒီတုန်းကသူသွားခဲ့တဲ့နေရာတွေကို Federal University of Rio de Janeiro Brazil တက္ကသိုလ်ကအထူးအကြလမ်းကြောင်းပြန်ဆွဲထားပေးတဲ့အတွက်ဒါဝင်ရဲ့ခြေရာအတိုင်းခီးသွားခြေရာကောက်ခြင်းသူတွေသွားပြီးလေ့လာလို့ရနေပါပြီ။ခြေချင်းတောင်တဲ့ဝါသနာပါသူတွေ၊ဆက်ဘိန်းစီးဝါသနာပါသူတွေအတွက်ခီးသွားလုပ်ငန်းတွေကလည်းခီးစဉ်တွေဆွဲပြီးသွားလာနိုင်အောင်လို့လုပ်ထားကြပါတယ်။ဒါကြောင့်တစ်ချိန်လုံးက Charles Darwin မြင်းနဲ့ခီးသွားလာခဲ့တဲ့နေရာတွေစီကိုကိုယ်တိုင်သွားရောက်ပြီးသူလေ့လာခဲ့သလိုအဲ့ဒီဒေတာကတစ်ပင်ပေါ်မှာနေတဲ့ဖားကလေးတွေ Hummingbird ဗတုံးဟက်ကလေးတွေအပါအဝင်ထူးခြားတဲ့သက်ရှိသတ္တဝါတွေနဲ့တဘာဝလောကကိုလေ့လာနိုင်ကြမှာဖြစ်ပါတယ
်É porque nós estamos passando por debaixo da mata atlântica.
ဒီနေရာကတိတ်ကိုစိမ့်လန်းဆူပြတာကိုသတိထားမိပါလိမ့်မယ်။ Atlantic တစ်တောတွေကြားမှာရှိတာမလို့သဘာဝအလှတွေနဲ့ပြည့်နေပါလိမ့်။ဒါကြောင့်လဲဒါဝင်ကဒီနေရာကိုတိတ်ကိုစိတ်ဝင်စားခဲ့တာပါ။သူ့ရဲ့1832ခုနှစ်ခီးသွားဒဏ်ရာရီထဲမှာဒီဒေသအကြောင်းတွေကိုထူးထူးခြားခြားမှတ်တမ်းတင်ရေးသားခဲ့တာပါ
။ဒါဝင်သွားခဲ့တဲ့လမ်းအတိုင်းပြန်ပြီးတော့ခြေရာကောက်ထားတဲ့လမ်းခီးတစ်လျှောက်လုံးမှာသူနဲ့ပတ်သက်တဲ့အဖတ်သားတွေကိုမြင်ရမှာဖြစ်ပါတယ်။ဒီဒေတာကအင်းဆက်ပိုးမွှားတွေကိုဒါဝင်ကအတေချာလေ့လာမှတ်သားမှတ်တမ်းတင်ခဲ့တာမို့အခုဒါဝင်နျူကလ িয়াস လို့နာမည်ပေးထားတဲ့စင်တာမှာသဘာဝလောကပညာရှင်ကြီးလေ့လာခဲ့တဲ့အတိုင်းအင်းဆက်ပိုးမွှားတွေတရိတ်ဆန်တွေကိုလေ့လာနိုင်ဖို့အတွက်ဇီဝဗေဒပညာရှင်တွေကအသိပညာတွေကိုဆက်လက်လက်ဆင့်ကမ်းပေးနေကြပါတယ
် Nós temos uma biodiversidade muito grande aqui e poucos conhecem né?
ဒီနေရာမှာတက်ရှိမျိုးကွဲမျိုးစုံရှိတယ်ဆိုတာသိရတူနေပါတယ်။ကျမတို့ကအကောင်တွေကိုရုပ်လုံးသွင်းပြီးမတူကွဲပြားတဲ့သတ္တဝါတွေနဲ့သဘာဝပတ်ဝန်းကျင်အကြောင်းအသိပညာပေးနေပါတယ်
။ဒီဒေသမှာရှိတဲ့တက်ရှိသတ္တဝါတွေကိုအနီးကပ်အသေးစိတ်မြင်နိုင်ဖို့ပကတိရုပ်လုံးပြန်သွင်းထားကြတာပါ။ Charles Darwin ရဲ့တက်ရှိတွေစင်ကဲပြောင်းလဲမှုဖြစ်စဉ်မှတ်တမ်းတွေမှာလည်းဒီအကောင်တွေရဲ့အကြောင်းတွေကိုမှတ်တမ်းပြုစုထားပါတယ်
။ Uma das observações dele foi
Darwin ရဲ့လေ့လာမှုတွေထဲမှာTVV ကတောင်တန်းဒေသမှာရှိတဲ့အင်းဆက်ပိုးမွားမျိုးစုံကြောင့်လည်းပါပါတယ
်။သစ်ပင်တွေ၊တရိတ်ဆန်တွေစားတဲ့တက်ရှိတွေအကြောင်းသိကိုစိတ်ဝင်စားတဲ့အင်္ဂလိပ်လူမျိုး Charles Darwin အတွက် Brazil နိုင်ငံကအမြဲဆုံးသစ်တောတွေကြားမှာလိလစရာတွေမကုံနိုင်အောင်ဖြစ်ခဲ့တာပါ။တဘာဝနဲ့ပတ်သက်တဲ့သူ့ရဲ့ theory တွေက Brazil မှာလိလခဲ့တဲ့လိလမှုတွေ၊စူးစမ်းမှုတွေအပေါ်အများကြီးထွန်းမှုမှုရှိခဲ့တယ်လို့ Darwin နဲ့ Brazil ဆိုတဲ့စာအုပ်ကိုရေးသားသူစာရေးဆရာကယုံကြည်ပါတယ်။
Ele faz uma longa viagem, né, a cavalo por Rio de Janeiro, Niterói, Maricá, Cabo Frio,
Itaburari. Rio de Janeiro, Niterói, Maricá, Cabo Frio, Itaburari. Sabe, မျိုးတွေကိုမြင်းစီးခီးရှည်သူတွားခဲ့ပါတယ်။လမ်းတစ်လျှောက်ညအိမ်နားနေတဲ့နေရာရောက်တိုင်းအဲ့ဒီနေရာတွေကတက်ရှိတွေကြောင်းမြင်းသမျှတွေ့သမျှသူလေးလာမှတ်တမ်းတင်ခဲ့ပါတယ်။ပုဆုံးကျူးတွေအလင်းအောင်ဘလူးထွက်တယ်လဲဆိုတာသူလေးလာပါတယ်။စိုက်ချံတစ်ခုမှာလင်းတို့တွေကမြင်းတွေရဲ့သွေးတွေကိုဆုပ်ယူတာကိုသူလေးလာခဲ့ပါတယ်။တီကျူးကတက်တော်ထဲမှာတက်ရှိတွေအောက်ကတီကောင်တုတ်ပြားကောင်တွေကိုသူလေးလာခဲ့ပါတယ်။ရောက်ရနေရာတိုင်းကတက်ရှိသရဝါရီနဲ့ပတ်သက်သမျှကိုဒါဝင်ကလေးလာမှတ်သားခဲ့ပါတယ်
။ဘရာဇီးလ်မှာဒါဝင်စိတ်ဝင်စားခဲ့တာကသဘာဝတက်ရှိတွေပဲမဟုတ်ပါဘူး။ကျွန်းတွေကိုမညာမတာခိုင်းနေတဲ့စိုက်ပျိုးချံလုပ်ငန်းတစ်ခုကိုသူဒီမှာတွေ့ခဲ့တော့သူ့ရဲ့စိတ်ထဲတော်တော်လေးထိခိုက်ပဝေမကျဖြစ်ခဲ့ပုံကိုလည်းသူ့ရဲ့ Beagle Diary စာအုပ်ထဲမှာမှတ်တမ်းတင်ရေးသားထားပါတယ်
။ Ele aqui encontra um cenário de escravidão, porque a fazenda era uma fazenda.
ဒီစိုက်မျိုးချံမှာကျွန်းတွေအလုပ်လုပ်နေတာကိုသူတွေ့ခဲ့တာပါ။အဲ့ဒီအချိန်ကဒီမှာတကြားတွေအရက်တွေကိုနောက်ဘက်မှာဆက်နဲ့ထုတ်လုပ်ပေမဲ့စိုက်ပျိုးရေးအတွက်ကျွန်းတွေကိုခိုင်းနေတုံးဖြစ်ပါတယ
်။ Clean Gary အပါအဝင်ကျွန်းဖြစ်ခိုင်းစေခံရသူတွေရိုက်နဲ့နှိပ်စက်ခံရတာအမျိုးသမီးတွေကိုကုန်ပစ္စည်းတွေလိုရောင်းချနေတာတွေကိုတွေ့ခဲ့ရတဲ့အခါမှာဒါဝင်တယောက်တော်တော်ကိုစိတ်မကောင်းဖြစ်ခဲ့ပါတယ်။ဒါကြောင့်သူဘရာဇီးလ်နိုင်ငံကနေပြန်လည်ထွက်ခွာတဲ့နေ့က
ဘရာဇီးလ်ကန်ကနေထွက်ခွာသွားပါပြီ။ကျွန်တွေကိုသုံးတဲ့နိုင်ငံကိုနောက်ပဲတော့မှပြန်မလာဘူးလို့သူ့ရဲ့ဒဏ်ရာရီထဲမှာရေးသားမှတ်တမ်းတင်ခဲ့ပါတယ
်။ Ele presencia maus tratos contra os escravos.E isso marcou muito Darwin, ele sempre
Johnny Go mamya mata khai ni da Darwin တွေ့ခဲ့တော့သူ့စိတ်ထဲမှာတော်တော်လေးစိတ်မကောင်းဖြစ်ခဲ့ပုံရပါတယ်အဲ့ဒီအချိန်ကဗြိတိန်မှာဂျွန်စနစ်မရှိတော့ပါဘူးဂျွန်စနစ်ဖြတ်သိမ်းရေးလူလားသူတယောက်အနေနဲ့ဘရာဇီးမှာဂျွန်နီကိုတွေ့ရတော့သူ့အတွက်သိတ်အံ့ဩစရာဖြစ်ခဲ့ပါတယ
် Rio de Janeiro ပြည်နယ်တလွာ Darwin မြင်းစည်းသွားလာခဲ့တာမှာ Kate Frio အရက်က Campos Novo ဆိုတဲ့နေရာကိုလည်းသူ့ရောက်ခဲ့ပါတယ်ဒါဝင်းတို့ခီးသွွားအဖွဲညအိတ်နားနေခဲ့တဲ့ဒီအဆောက်အဦကြီးအခုတော့ထိမ့်သိမ့်သူမရှိလို့ပျက်စီးယိုယွင်းနေပါတယ်။ဒါကြောင့်ဒီဒေသကတက္ကသိုလ်ကမူလအခြေအနေတိုင်းပြန်လည်ပြုပြင်ဖို့စီစဉ်ထားပါတယ်။လောလောဆယ်တော့အကြောင်းတစ်ကြောင်းကတိတ်ဖန်ဆီယာမတယောက်နဲ့သူ့ရဲ့အကြောင်းသူအကြောင်းသားတွေကသူတို့တတ်နိုင်သလောက်ပြန်လည်ထိမ့်သိမ့်နေကြပါတယ်
။ Quando eu descobri que minha escola era um local onde um grande pesquisador
ကျွန်တော်တို့အကြောင်းကတိတ်ဖန်ပညာရှင်ကြီးတွားကြတဲ့နေရာမှာရှိနေတာဆိုတာသိခဲ့ရတဲ့အချိန်ကစပြီးစီဝဗေဒပညာလူသားတွေစင်ကဲပြောင်းလဲဖြစ်စဉ်တရိတ်ဆန်တွေစင်ကဲပြောင်းလဲဖြစ်စဉ်တွေကိုကျွန်တော်လေ့လာသင်ယူမယ်ဆိုတဲ့စိတ်ဖြစ်ခဲ့ပါတယ်
။သိပ္ပံဆရာမခရစ်စတီနာကစိုက်ပျိုးရေးသိပ္ပံနဲ့ဆိုင်တဲ့ project တွေလုပ်ပြီးကျောင်းသူကျောင်းသားတွေတဘာဝကိုပို့ပြီးစိတ်ဝင်တစားလေ့လာသင်ယူလာအောင်လို့ကြိုးစားနေပါတယ်
။ Esse é o foco, entender o que é ciência, né, motivá-los.
သိပ္ပံပညာဆိုတာဘာလဲဆိုတာနားလည်သဘောပေါက်အောင်လေ့လာနိုင်မယ့်နေရာဖြစ်ပါတယ်။တဘာဝလောကကြီးအကြောင်းသူတို့ကိုပိုပြီးလေ့လာခြင်းစိတ်တွေဖြစ်လာအောင်မိကုန်တွေထုတ်လာကြအောင်တွန်းအားပေးတဲ့နေရာဖြစ်ပါတယ်
။လူတွေအပါဝင်တက်ရှိတွေရဲ့စင်ကဲပြောင်းလဲမှုဖြစ်စဉ်ကိုသိပ္ပံနည်းကြလေ့လာမှတ်တမ်းတင်ခဲ့တဲ့တဘာဝလောကပညာရှင်ကြီး Charles Darwin ဟာဘရာဇီးလ်နိုင်ငံ Rio de Janeiro ပြည်နယ်မှာ1832ခုနှစ်တုန်းကရက်ပေါင်း62ရက်ကြာအောင်လို့နေထိုင်သွားလာခဲ့တာပါ။ခီးစဉ်တစ်လျှောက်လုံးသူတွေ့ရှိလေ့လာခဲ့တာတွေကိုမှတ်တမ်းတင်ရေးမှတ်ခဲ့ပါတယ်။အခုနှစ်ပေါင်း200ကျော်သွားပြီဖြစ်ပေမဲ့သူ့ရဲ့လေ့လာတွေ့ရှိမှုတွေကဇီဝဗေဒပညာကိုစိတ်ဝင်စားသူတွေ၊မျိုးဆက်သစ်တွေအတွက်အားကျအတူယူစရာအဖြစ်နဲ့သမိုင်းတွင်နေဆဲဖြစ်ပါရဲ့ရှင်။ကျွန်မဆူမြတ်မော်ပ
မဆူမြတ်မွန်ပြောပြပေးခဲ့တဲ့ကဘာတလွားခီးသွားအစီအစဉ်ကိုတင်ဆက်ပေးခဲ့တာပါအစီအစဉ်တွေမကြခင်ပြီးဆုံးတော့မှမဟုတ်အခုဆက်ပြီးအင်္ဂါညရဲ့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုမဆူမြတ်မွန်ကပဲဆက်ပြီးပြောပြပေးပါရှင
်အမေရိကန်ပြည်ထောင်စုမှာငွေကြေးဖောင်းပွားမှုပြဿနာကိုသူ့အစိုးရအနေနဲ့စူးစမ်းဖြေရှင်းနေပါတယ်လို့ဒမရဂျိုးဘိုင်ဒန်ကအလုတ်သမားသမဂညီလာခံမှာအခုအတန်တွင်းနေတဲ့အချိန်မှာပဲမိန့်ခွန်းပြောကြားနေပါဗျ။နိုင်ငံထဲမှာနှစ်ပေါင်း40တွင်ငွေကြေးဖောင်းပွားမှုနှုံဆန်းချင်းတင်တက်နေပြီးတော့ကုန်စည်နှုန်းတွေအဆမတန်မြင့်တက်နေချိန်မှာသမ္မတကအခုလိုမိန့်ခွန်းပြောကြားနေတာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေဟာသိသိသာသာဆက်လက်ကျဆင်းနေတယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးမရှယ်ပါရှလတ်ကပြောကြားလိုက်ပါတယ်။လူခွင့်ရေးကောင်စီမှမြန်မာနိုင်ငံအခြေအနေကိုဒီနေ့ဇွန်လ14ရက်နေ့မှာတင်ပြခဲ့တာမှာ2021 February လတည်းကဆရာနာသိမ်းမှုရဲ့ဆိုးဝါးတဲ့အကျိုးဆက်တွေကိုခံနေကြရတဲ့မြန်မာပြည်သူတွေဟာဆင်းရဲနွမ်းပါမှု၊အိုးအိမ်ဆွန့်ထွက်ပြေးရမှု၊လူခွင့်ရေးချိုးဖောက်ခံရမှုတန်ကြရတဲ့ကမထွက်နိုင်ကြဘူးလို့လူခွင့်ရေးမဟာမင်းကြီးပက်ရှလက်ကပြောကြားခဲ့ပါတယ်။အရသားတွေကိုလူသားမျိုးနွယ်တူအပေါ်ကျူးလွန်မှု၊ဆရာဆွဲမှုစတဲ့ပြစ်မှုတွေလို့ယုံကြည်လက်ခံရလောက်တဲ့စနစ်တကျချက်ချက်ပြန့်ပြန့်ကျူးလွန်မှုတွေလုပ်နေတာမြင်တွေ့နေရတယ်လို့လည်းသူကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာဒီအာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီအနေနဲ့ညှိနှိုင်းလိုတဲ့ဆန္ဒရှိတယ်ဆိုတာမျိုးတစုံတရာမပြတဲ့အပြင်သူတို့အာဏာခိုင်မြဲအောင်လို့ဆက်လုပ်နေတဲ့အတွက်မြန်မာပြည်သူတွေပေးဆက်နေကြရတယ်လို့အမေရိကန်ပြည်ထောင်စုကလည်းပြောကြားခဲ့ပါတယ်မြန်မာနိုင်ငံလူခွင့်ရေးအခြေအနေအကြောင်းကုလသမဂ္ဂထွေထွေညီလာခံမှမနေ့ရက်ကတင်ပြဆွေးနွေးပွဲမှာကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးဆိုင်ရာအမေရိကန်ဒုကိုယ်စားလှယ် Nick Hill ကပြောကြားခဲ့တာပါမြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးကတည်းကမြန်မာနိုင်ငံထဲမှာဒုက္ခတွေတဲမကြုံရသူဆိုတာမရှိဘူးလို့မြန်မာနိုင်ငံဆိုင်ရာဗြိတိန်အထူးကိုယ်စားလှယ်လည်းဖြစ်ကုလသမဂ္ဂဆိုင်ရာဗြိတိန်တပ်အမတ်ကြီးလည်းဖြစ်တဲ့ Barbara Woodward ကလည်းဒီကုလသမဂ္ဂထွေထွေညီလာခံကိုပြောကြားခဲ့ပါတယ်မြန်မာနိုင်ငံအနှက်ချေးရွာတွေမိရှို့တာလေကြောင်းကနေတိုက်ခိုက်တာအပါအဝင်စစ်တပ်ကရဲသားတွေပေါ်ပစ်မှတ်ထားပြီးတိုက်ခိုက်နေတယ်လို့သူကပြောပါတယ်တန်ကိုရီးယားနိုင်ငံတော်ကကုန်တင်ကားမောင်းသူတွေဆက်ပြီးဆန္ဒပြနေလို့ကုန်တွေမတင်ပို့နိုင်ပဲဖြစ်နေတာကနိုင်ငံစီးပွားရေးအတွက်ပြန်မရနိုင်တဲ့ထိခိုက်မှုတွေဖြစ်လိမ့်မယ်လို့တန်ကိုရီးယားဝန်ကြီးချုပ်ကဒီကနေ့မှာတတိပေးလိုက်ပါတယ်ရှင
်အင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်ဆူမွန်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nexon Loops နဲ့ PJ Eliop တို့ဖြစ်ပါတယ် View တွေကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ကြီးခတ်သိမ်းကင်းငြိမ်ပြီးတော့လူရဆန္ဒပြေဝကြပါစေရှင်ကျမလေးပါပါ
This program has come to you from the Voice of America, Washington.